Welcome to the Voice of America in Burmese.
Hello, everyone. I'm American Bidong Zhu, and I'm the CEO of the American Company. August 15th, ไทยและมีเดียกู้เสร็จแล้วเพียงวิวเยฟิสโซสัญญาณงานนี้เลยสาธิตสารนี้ว่าพี่ทุกคนเอาส่งยาตัวนี้กูจะเอายังไงกันจีน่าพี่ต้องมาพิจารณาเนาะคุณลุงก็ลาอีวันนี้งานพอมาด้านนั้นเต็มไปอย่างช้ามุ่งไปเป็นทาร์กูแต่ดันตัวบุตรลุงนี้ก็สีมาอเมริกันบังคับจูบมือหาเต้าจานี้ก็ยินดีต่อเกี่ยวเลยแต่เจ้าอเมริกันสุดานี้เนี่ยอีวันพอมายังก็ช้ามาทาร์กูในงานก็ดังค่าไปส่งมือกูเปลี่ยนไปแล้วช้ามาลานายว่าสีนี้ว่าเลย เมื่อไงนายวันจีไม่ฟังบิวการ์ดคุณลุงก็ลงยุ้ยกองสีหาในงานก็ยิ่งใหญ่เนี่ยลงยุ้ยก็ทิ้งทิ้งบุตรตัวตู้ยาลูกไปเงินอาณาจักรจีนต้องบุกยักษ์กว่าเขยสูบิโอวิบันไล่ไปอีกวันในงานบอสต้องเนี่ยจะเล่นเต็มบุยองชาวไปเป็นทาร์กูแต่ดันตู้บุตรตัวจีนโดนเลยส่งเพื่อจะคู่กูลงยุ้ยกองสีก็ไปช้าเกวีแต่หากจะฟังบุรีกูสุยากรังก็อาบิอามยาลงนี่เดนายงานกูคุณลุงก็ยังกันตัดชัดดีมาบ่าวเว่ซึ่งตู้เนี่ยคู่ตัวมาประมาณ
2000年以来，龙江木谷高贵不断，特别是在马上越南那哈，那可能两盆无数比了。文具方面有个表来把的，美国把价钱呢送出去，木匠个地皮不断，那种偷看卖、购买呢，非洲么东部罗阿比卖，那个龙江高西马卖快价了嘛咯，偷看卖那卖，刚个卖那卖呢，价呢啥都卖死个把的。第一首歌，美国呢，他们那个Republic，那那人家个偷看个比了，罗啥呢，第二个，刚个开下去把的，怎么样？ เมื่อกี้มีน้องสมาร์ทแมนนุ่มมาแล้วมาเชื่อมบ้านแม่ยูกาวเบิร์กูสาริกาเนี่ยไม่ไปอะไรค่ะเชื่อมมีเจ้าผู้อามาไม่เข้าในเบ้น้องนี้จะจานายเนื้อลูกเมื่อกี้สาบุลงงาปีนี้ลีกอุตรีปีไหนบ้างเลยกว่าเราไม่มาพี่นี่จะก็ยกกระจกเมื่อกี้มาเลยลูกตัวมีมีหาอยู่กาวเบิร์กูสาริกาเนี่ยไม่ไปบุลูกหลานนี่จะมาเบ้กูลูกตรีปีไหนดับเชื่อมบ้านเลยเมื่อกี้สาบุลงงาวอชินันดีซีมิวโรเนี่ยปีนี้ลีกจะเช่าคู่กูกูลูกตรีปีกันดับเชื่
နယ်အများပြားကိုပေးပို့တဲ့ဆာမှာတော့အခုလက်ရှိပြည်နယ်တွေရဲ့ဥပဒေအရမဲဆန္ဒရှင်တွေအနေနဲ့သူတို့ရဲ့မဲတွေအချိန်မီရောက်နိုင်ဖို့အတွက်အလုံးစုံအနေနဲ့ရှိတယ်ဆိုပြီးတော့ပြောထားပါတယ်။ပန်ဆယ်ဗေးနီးယားပြည်နယ်ကိုပို့တဲ့ဆာထဲမှာတော့ရေကောက်ပွဲမှာမဲပေးထားတဲ့မဲကပ်ကြားတွေကိုအချိန်မီရောက်ပြီးရေတွက်တဲ့ထဲမှာပါဖို့အတွက်ရေကောက်ပွဲကျင်းပမဲ့နိုဝင်ဘာ3ရက်နေ့မတိုင်ခင်တပတ်လိုအောက်တိုဘာ28ရက်နေ့နောက်ဆုံးထားပြီးတော့ပို့ရမှာဖြစ်တယ်လို့ပြောထားပါတယ်။ပန်ဆယ်ဗေးနီးယားပြည်နယ်ကတော့မဲဆန္ဒရှင်တွေအနေနဲ့အောက်တိုဘာ28ရက်နေ့အထိဆန္ဒမဲကပ်ကြားတွေကိုတောင်းခံနိုင်တယ်ဆိုပြီးတော့ပြောပါတယ်။စာပို့လုပ်ငန်းဘက်ကအခုလိုစာပို့ထားတဲ့အဥ္စာကိုတုံ့ပြန်တဲ့အနေနဲ့စာတိုက်ကပို့တဲ့မဲတွေကိုရွေးကောက်ပွဲချင်းမှပြီး3ရက်ကြာတဲ့အထိရေးတွက်ပေးဖို့ပြည်내ရွေးကောက်ပွဲတောင်းဝန်ရှိသူတွေကပြည်내တရားရုံးချုပ်ကိုဂျာဇော်ရီနေ့နောက်ပိုင်းကတောင်းဆိုထားပါတယ်ခင်ဗျာ။ဒီကုမ္ပဏီ Virus by TikTok ရဲ့အမေရိကန်တဲကလုပ်ငန်းတွေကိုရက်90အတွင်းမှာရပ်ဖို့တမတ်ထရမ့်ကအမိန့်ထုတ်လိုက်ပါတယ်။ဒီနည်းပညာ software ကသုံးစွဲသူတွေရဲ့အချက်အလက်တွေကိုလုံလုံရေးရစိုးရင်ရတာကြောင့်ဒီကုမ္ပဏီဘက်မှအခုလိုနောက်ဆုံးဖိအားပေးလိုက်တာဖြစ်ပါတယ်။သမထမြတ်အမိန်ထဲမှာတော့ violence company ဟာ American ရဲ့မျိုးသားလုံခြုံရေးကိုထိခိုက်အောင်ချိန်ချောက်နိုင်တဲ့အထိလုံလာနိုင်တယ်ဆိုတော့ခိုင်လုံတဲ့ထောက်ထားတွေတွေ့ရှိတယ်ဆိုပြီးတော့ပြောထားပါတယ်။သမထမှာ TikTok နဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့သတင်းပတ်ကလည်းအုပ်ချုပ်ရေးအမိန့်ချက်ကိုထုတ်ပြန်ခဲ့ပြီးတဲ့နောက်အခုလိုထပ်ပြီးတော့ထုတ်လိုက်တာပါ။မြောက်အမေရိက၊ Australia နဲ့ New Zealand နိုင်ငံတွေမှာအခြေစိုက်လည်ပတ်နေတဲ့ TikTok လုပ်ငန်းတွေကို American Microsoft Company ကိုရောင်းဖို့ Microsoft နဲ့ Biden တို့ညှိနှိုင်းနေကြပါတယ်။အခုသမထမ်ထုတ်ပြန်လိုက်တဲ့အမိန့်တက Biden Company အနေနဲ့ TikTok ရဲ့လုပ်ငန်းစဉ်တွေကိုရုပ်သိမ်းဖို့ဖိအားပေးလိုက်ပြီးတော့ American အစိုးရအနေနဲ့ TikTok ရဲ့လုပ်ငန်းစဉ်တွေကိုနှိမ်နှင်းဖို့အတွက်လည်းတရားဝင်ထောက်ခံလိုက်တာဖြစ်ပါတယ်ခင်ဗျာ။ကမ္ဘာတော်မှာ COVID-19 ရောဂါကူးစက်ခံသူ20သန်းကျော်သွားပြီဖြစ်တယ်လို့ John Hopkins တက္ကသိုလ်ကပြောလိုက်ပါတယ်။ American ပြည်ထောင်စုကတော့ရောဂါကူးစက်ခံသူ 9.3 သန်းကျော်နဲ့ကမ္ဘာမှာရောဂါကူးစက်မှုအများဆုံးနိုင်ငံဖြစ်ပါတယ်။အိန္ဒိယမှာတော့ဘရာဇီးလနိုင်ငံကရောဂါကူးစက်ခံသူ 3.2 သန်းနဲ့ဒုတိယအိန္ဒိယက 2.5 သန်းနဲ့တတိယနေရာမှာရှိနေပါတယ်။အမေရိကန်ထက်လက်တော်အမတ်မစ်ရော်မနီကတော့ဒီကရောဂါကိုကင်တွယ်ဖြစ်ရှင်းတဲ့နေရာမှာအမေရိကန်ပြည်ထောင်စုဟာအောင်မြင်မှုမရဘူးလို့ပြောရမယ်ထင်ကြောင်း။ဘာကြောင့်လဲဆိုတော့အမေရိကန်ဟာကမ္ဘာလူဦးရေရဲ့900ရာခိုင်နှုန်းရှိပေမဲ့ COVID-19 ကြောင့်သေဆုံးတဲ့သူအရေအတွက်ဟာ25ရာခိုင်နှုန်းကအမေရိကန်ကဖြစ်တာကြောင့်လို့ Sutherland Institute နဲ့တွဲဆုံမိန့်မြန်းကမှပြောလိုက်ပါတယ်။အချိန်နှမပဲကနေဒါနိုင်ငံကလည်းအမေရိကန်နဲ့နယ်စပ်ကိုမဖြစ်မနေခီးသွားစရာမလိုတဲ့သူတွေအတွက်နောက်ထပ်တစ်လထပ်ပြီးတော့ပိတ်သွားမှာဖြစ်တယ်ဆိုပြီးတော့မနေ့တောက်ကြနေ့ကကြီးညာပါတယ်။ကနေဒါနိုင်ငံဟာဗိုင်းရပ်စ်ကိုတော်လေးထိန်းချုပ်ထားနိုင်ခဲ့ပြီးတော့နယ်စပ်ပြန်ဖွင့်မှာကိုကနေဒါနိုင်ငံသားအတော်များများကစိုးရိမ်နေကြတာဖြစ်ပါတယ်။စပိန်နိုင်ငံမှာတော့ဗိုင်းရပ်စ်ကူးစက်မှုတွေကိုထိန်းချုပ်တဲ့အနေနဲ့နိုင်ငံတော်မှာရှိတဲ့ညာကလပ်တွေနဲ့ ကာပွဲတွေကျင်းပတဲ့နေရာတွေကိုပိတ်သားမှာဖြစ်တယ်လို့ကျန်းမာရေးဝန်ကြီးသောက်ပါရုအီယာကတောက်ကြံနေမှာပြောလိုက်ပါတယ်။ပြည်သူနိုင်ငံမှာဆိုရင်လည်းဗိုင်းရပ်စ်ကူးစက်မှုတွေမြင့်တက်နေတာကြောင့်လမ်းသွားလမ်းလာတွေအနေနဲ့နှာခေါင်းစည်းမျက်နှာပုံတက်ဆင်ရမယ့်နေရာတွေကိုတိုးချက်လိုက်ပါတယ်ခင်ဗျာ။
ဆန်တဲ့ညာရဲ့မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ31 kHz 9833ညာတိုင်းဒိုမီတာ32 kHz 9303ညာတိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတင်းတွင်မှာ5မီတာ190 kHz 1505တို့ကနေထုတ်လွှင့်တင်နေပါရဲ့ရှင်
ဩဂတ်စ်လ15ရက်စနေနေ့ညပိုင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုကျမဆုမြတ်မောင်ကတလှည့်ချိန်ညပေးပါအောင်မယ်။ဒုတိယကမ္ဘာစစ်ပွဲမှာဂျပန်လက်နက်ချဆောင်ချိန်ညခဲ့တာ85နှစ်ပြည့်တဲ့ဒီနေ့မှာအတိတ်ကဖြစ်ရပ်တွေအတွက်အင်မတန်နှောင့်နှားရမိတယ်လို့ဂျပန်ဧကရာဇ်နာရီဟီတိုကပြောကြားလိုက်ပါတယ်။တိုကျိုမြို့တော်မှာဒီကနေ့ပြုလုပ်တဲ့အထိမ်းမှအခမ်းအနားမှာအတိတ်ကဖြစ်ခဲ့တာမျိုးတွေထပ်မဖြစ်ဖို့မျှော်လင့်တယ်လို့ဂျပန်ဧကရာဇ်ကပြောကြားသွားခဲ့ပါတယ်
။過去を顧みる深い反省の上に立って再び戦争の惨禍が。
အတိတ်မှာဖြစ်ခဲ့တာတွေကိုပြန်ကြည့်တဲ့အခါသူ့အနေနဲ့အင်မတန်နှောင့်နှားရတယ်လို့ခံစားရကြောင်းနဲ့စစ်တံကိုနောင်ဘယ်တော့မှထပ်မခံရဖို့သူလှက်လိုက်လဲလဲမျှော်လင့်တယ်လို့ဂျပန်ဧကရာဇ်နာရီဟီတိုကပြောကြားသွားတာဖြစ်ပါတယ်။စစ်ပွဲမှာတေဆုံးခဲ့သူတွေအတွက်စိတ်မကောင်းကြောင်းလည်းပြောကြားသွားပါတယ်။ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေကလည်းစစ်ကြောင့်ဖြစ်ရတဲ့ဝမ်းနည်းချေကွဲစရာဖြစ်မျိုးတွေနောက်ထပ်မကြုံရအောင်ကာကွယ်သွားမယ်လို့အခမ်းအနားမှာကတိပြုသွားခဲ့ပါတယ်။တစ်ချိန်တည်းမှာပဲအငင်းပွားစရာစစ်ပွဲအထိတ်မှတ်နေရာကိုဂျပန်ကက်ဘိနက်ဝန်ကြီးအဖွဲ့ဝင်၄ယောက်တွားရောက်ခဲ့ပါတယ်။စစ်တွင်းတည်ဆုံးခဲ့သူတွေအတွက်အထိတ်မှတ်လုပ်ထားတဲ့နေရာမှာစစ်ရာဇဝတ်မှုကျူးလွန်ခဲ့သူတွေကိုလည်းမြှုပ်နှံထားတဲ့အတွက်အဲ့ဒီနေရာကိုအစိုးရအရာရှိတွေတွားရောက်ကာရဝါပြုတဲ့အပေါ်မှာဂျပန်နဲ့တောင်ကိုရီးယားတို့ကဝေဖန်ကန့်ကွက်လေရှိပါတယ်။ဒီနေ့မှာတော့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကအဲ့ဒီအငင်းပွားစရာယာဆူကူနီဗိမာန်ကိုတွားရောက်ခြင်းမရှိပါဘူး။ဒုတိယကမ္ဘာစစ်ပွဲပြီးဆုံးပြီးဂျပန်ကိုလိုနီလက်အောက်ကနေကိုရီးယားနိုင်ငံလွတ်မြောက်ခဲ့တာ85နှစ်ပြည့်တဲ့ဒီကနေ့မှာစစ်တွင်းဖြစ်ခဲ့တဲ့မကြေနပ်စရာဖြစ်ရပ်တွေကိုဖြေရှင်းဖို့ဂျပန်နဲ့ဆွေးနွေးမယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်ကကန့်လှမ်းလိုက်ပါတယ်။တောင်ကိုရီးယားနိုင်ငံလွတ်မြောက်မှု85နှစ်ပြည့်အထိမ်းအမှတ်အခမ်းအနားမှာသမ္မတမွန်ဂျေအင်ကအခုလိုပြောခဲ့တာပါ
။ဂျပန်ဘောနွန်1965년한일청구권협정의유효성을인정하면서도
စစ်တွင်းကာလကကျောင်းမီးသွေးတွင်ဆက်ယုံတွေနဲ့တခြားနေရာတွေမှာအာဓမအလုတ်ခိုင်းစေခံခဲ့ရတဲ့ကိုရီးယားလူမျိုးတွေကိုရော်ကြီးပေးရေးကိစ္စဥပဒေကြောင့်အရာရောတန်ခင်းတမန်ခင်းအရာပါဖြည့်ဆင်းနိုင်ရေးဂျပန်နဲ့ဆွေးနွေးဖို့တောင်ကိုရီးယားဘက်ကတကားအကြေကြီးဖွင့်ထားပါတယ်လို့နိုင်ငံကိုပြောကြားတဲ့မင်ခွန်းနဲ့မှာသမ္မတမွန်ဂျေအင်ကပြောကြားသွားတာပါ1965ခုနှစ်ကသဘောတူစာချုပ်အရရော်ဂျေးကိစ္စတွေဖြည့်ဆင်းပြီးသွားပြီလို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေအစိုးရကအလေးအနက်ပြောနေချိန်မှာဒါကိုဓာတ်ရိုက်ဝေဖန်တဲ့စကားမျိုးတော့တောင်ကိုရီးယားသမ္မတကဒီကနေ့မိန့်ခွန်းနဲ့မှမပြောပါဘူးဒုတိယကမ္ဘာစစ်ပွဲကာလဂျပန်တို့တောင်ကိုရီးယားကိုကိုလိုနီလုပ်ခဲ့ခြင်းမှာဖြစ်ခဲ့တဲ့တမိုင်းနဲ့ပတ်သက်လို့နှစ်နိုင်ငံကြားသဘောထားကွဲမှုတွေကြောင့်ဆက်ဆံရေးဟာလည်းနှစ်ပေါင်းများစွာအတင်မှာတော်တော်လေးယိုယွင်းနေပါတယ်ပုံတွေ့ရေးစည်ရေးပူးပေါင်းဆောင်ရွက်မှုတွေအပိုင်းတွေမှာပါထိခိုက်နေပါတယ်အိန္ဒိယနိုင်ငံမှာ COVID-19 ရောဂါကာကွယ်ဆေးစမ်းသပ်မှု၃ခုလုပ်နေတယ်လို့ဝန်ကြီးချုပ်နရင်ဒရာမိုဒီကလွတ်လပ်ရေးနေ့မိန့်ခွန်းမှာပြောကြားသွားပါတယ်
။အာတန်ကဘာဒ်ဟောယာဘစ်တာရ်ဘတ်ဘာရတ
်သိပ္ပံပညာရှင်တွေကဆေးကိုအတည်ပြုတာနဲ့အမြောက်အများထုတ်လုပ်ဖို့အသင့်မယ်လို့သမိုင်းဝင် Redford အနီရောင်ခန္ဓာကြီးနေရာမှာကျင်းပတဲ့84နှစ်ပြည့်လွတ်လပ်ရေးနေ့အခမ်းအနားမှာဝန်ကြီးချုပ်မိုဒီကပြောကြားသွားပါတယ်။လူဦးရေ1ဘီလျံကျော်ရှိတဲ့နိုင်ငံတွေကလူတိုင်းအတွက် National Digital Health ကျန်းမာရေးဌာနကကျန်းမာရေးဆိုင်ရာ IT အထောက်အထားတွေကိုလုပ်သွားမယ်လို့ဝန်ကြီးချုပ်ကပြောပါတယ်။လူတိုင်းရဲ့ကျန်းမာရေးစစ်ဆေးမှုဆေးမှတ်တမ်းယောဂသတ်မှတ်ချက်စတာတွေကိုမှတ်တမ်းတင်ဖို့ဖြစ်တယ်လို့ဆိုပါတယ်။အိန္ဒိယနိုင်ငံမှာပြီးခဲ့တဲ့24နာရီအတွင်း COVID-19 အတည်ပြုလူနာ6000ကျော်ရှိပြီးတော့နိုင်ငံတော်ဝန်စုစုပေါင်းကူးစက်သူကလည်း2000ကျော်သွားပြီလို့ကျန်းမာရေးဌာနကဒီကနေ့အတည်ပြုပါတယ်။အမေရိကန်ပြည်ထောင်စုနဲ့ပိုလန်နိုင်ငံကြားကာကွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတိုးမြင့်ရေး EDCA စာချုပ်ကိုလက်မှတ်ရေးထိုးလိုက်ကြပါတယ်။ဝါဆောမြို့တော်မှာရောက်နေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီး Mike Pompeo နဲ့ပိုလန်ကာကွယ်ရေးဝန်ကြီးတို့ဒီကနေ့လက်မှတ်ထိုးခဲ့ကြတာပါ။ဒီသဘောတူညီမှုကလက်ရှိရှိပြီးသား NATO အဖွဲ့ရဲ့တပ်ဖွဲ့ဝင်ဆိုင်ရာသဘောတူညီမှုရဲ့ထပ်တိုးသဘောတူညီမှုဖြစ်ပြီးတော့ America အနေနဲ့ပိုလန်နိုင်ငံမှာနောက်ထပ်တပ်ဖွဲ့ဝင်တွေထားရှိနိုင်မှာဖြစ်ပါတယ်။လက်ရှိပိုလန်မှာ American တပ်ဖွဲ့ဝင် 4,500 လောက်အစီစိုက်ချထားပြီးနောက်ထပ်တပ်ဖွဲ့ဝင် 1,000 တိုးချမယ်လို့ပြီးခဲ့တဲ့နှစ်တုန်းကနှစ်နိုင်ငံကြားမှာသဘောတူထားတာပါ။အရှေ့ဥရောပနဲ့ဥရောပအလယ်ပိုင်းနိုင်ငံတွေစီကိုသတင်းတစ်ပတ်ကြာခီးထွက်နေတဲ့ American နိုင်ငံသားရေးဝန်ကြီး Mike Pompeo ဟာ Austria နိုင်ငံကနေနောက်ဆုံးခီးစဉ်နိုင်ငံအဖြစ်နဲ့ပိုလန်နိုင်ငံကိုဒီကနေ့ရောက်ရှိတာဖြစ်ပါတယ်။VOA မြန်မာပိုင်းကနေစနေနေ့ညပိုင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးသတင်းပေးပို့ချက်သတင်းဆောင်ပါတွေကိုအလှည့်ပေးပါအောင်မယ်ရှင်
။ကျမစုမမရှင်မဲဆန္ဒရှင်စည်ရေးအမှားယွင်းတွေများနေတာကြောင့်ပြင်ဆင်နိုင်ဖို့ရက်တိုးတက်မှတ်လိုက်တဲ့မဲဆန္ဒရှင်စည်ရေးကတ်ထားတဲ့အချိန်တက်မှတ်ရက်မနေ့ကအကုန်ဆုံးသွားပါပြီ။နောက်ထပ်ပြင်ဆင်ဖြစ်ဆွတ်ချက်တွေနဲ့အစ်စ်ပြန်ထွက်လာမယ်။မဲဆန္ဒရှင်စည်ရင်ကအမှန်ထွက်ပေါ်လာနိုင်မလားဆိုတော့ကိုယ်တိုင်မဲဆီမှားယွင်းလာတဲ့ဂျုံရရသူရဲ့အတွေ့အကြုံနိုင်ငံသားတို့ခွေရည်နဲ့အညီမဲပေးခွင့်ရရင်ကျိုးပန်းနေကြသူတွေအမြင်တွေကိုစူးစီးတင်ပြပေးချင်ပါတယ်။မြန်မာနိုင်ငံမှာလာမယ့်နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်2020ပြည်နှစ်ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲမှာပါဝင်မဲပေးပိုင်ခွင့်ရှိတဲ့မဲဆန္ဒရှင်စည်ရင်ကိုရွေးကောက်ပွဲကော်မရှင်ကပြီးခဲ့တဲ့ဇူလိုင်လ25ရက်နေ့ကနေပထမဆုံးကြိမ်မြန်မာပြည်တော်ဝင်ထုတ်ပြန်ကြေညာခဲ့တာပါ။ဒါပေမဲ့မဲစည်ရင်ကအတော်လေးကိုအမှားယွင်းများနေတဲ့အတွက်မဲဆန္ဒရှင်တွေပြင်ဆင်ဖြည့်ဆွတ်နိုင်ဖို့အချိန်ပိုပြီးတော့ရအောင်ဩဂုတ်လ14ရက်နေ့အထိနောက်ထပ်သတင်းတစ်ပတ်9ရက်တက်တန်းတိုးပေးခဲ့တာပါ။ကျန်တဲ့စစ်စစ်ပြီးရတော့လာမယ့်အောက်တိုဘာလ14ရက်မှာဒုတိယကြိမ်မဲဆင်းရင်ကိုထပ်မံကျင်းပမယ်လို့ရွေးကောက်ပွဲကော်မရှင်ကတတိထုတ်ပြန်ပါတယ်။ကချင်ပြည်နယ်ဖားကန့်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးတင်ဆိုးကပထမအကြိမ်ထုတ်ပြန်ချိန်မှာအမားရင်းနဲ့ကြုံခဲ့ရတဲ့သူ့အတွေ့အကြုံကိုအခုလိုပြောပြပါတယ်
။ထွက်လာတဲ့အခါမှာကျွန်တော်ရဲ့နတ်မပုန်နေတာမပါမလားဘူး။ကျွန်တော်ကအိမ်လုံးကြီးရဲ့ဟိုအောက်ဆုံးမှာရောက်တယ်ကျွန်တော်သမီးကြီးကအိမ်လုံးဦးစီးနေတယ်ဆိုပါထိတ်ထုံးကပါတယ်အခုသမီးလို့ရှိတယ်။နောက်တစ်ခါကျွန်တော်အမျိုးသားလွတ်တော်ဦးခမောင်မြို့ဦးနေတဲ့ကြင်မာတယ်ဗျာ။နော်နောက်တစ်ခါမျိုးနယ်အုပ်ချုပ်ရေးမှုကိုယ်တိုင်ပဲအဲ့ဒီနေရာဒီမှာလုပ်ငန်းတွေပိုင်းလိုက်ချင်းနဲ့မျိုးနယ်အုပ်ချုပ်မှကျွန်တော်ပြောတယ်ခိုးကြီးတဲ့ကျွန်တော်တောင်မှမဖို့နေတာမှာကမှားနေတယ်ဆိုတော့ဒီလောက်မျိုးနယ်မှာဒီလောက်တဲ့ရေးပါနေတဲ့လူတွေကိုယ်တိုင်ကမှားနေဆိုကျန်တဲ့လူတွေကပြောကြကုန်မလို့တော့ပြီးတော့ကျွန်တော်ရှင်မှာက2015ရေးကောက်ပွဲတုန်းကကျွန်တော်တို့ကဒီမှာတရားဝင်ကျွန်တော်မဲပေးခွင့်ရှိတဲ့လူက session နဲ့တက်4000ကျော်ပဲရှိတယ်4000နဲ့686ယောက်ပဲလားမရှိဘူးအခုကြတော့ဒီယာယီအိမ်အောင်စုတွေပါဒီလက်မကထုတ်ပြီးလုပ်တဲ့ခါကျတော့အခုဘယ်လောက်ဖြစ်ဖြစ်လာတော့သတင်း၅လုံးနဲ့၃လုံးကျော်လာမှရှိမဲပေးခွင့်ရှိတဲ့လူဒီထဲမှာကျွန်တော်တို့ကအဓိကအစုလိုက်အပြုံလိုက်ကြာနေတဲ့လူတွေအများကြီ
းနောက်တစ်ချိန်အောက်တိုဘာမှာထုတ်ပြန်မဲ့မဲစည်ရင်မှာအမှားယွင်းကင်းဖို့မျှော်လင့်ပြီးတော့ရွှေပြောင်းလို့သမားသိတဲ့ချီရှိနေတဲ့ဖားကန့်ဒေတာလိုနေရာမျိုးမှာမဲစည်ရင်အမှားယွင်းမရှိအောင်သက်ဆိုင်ရာတာဝန်ရှိတဲ့သူတွေဘက်ကအထူးသတိထားဆောင်ရွက်ကြဖို့အရေးကြီးပါတယ်လို့ဥတင်ဆိုးကအကြံပေးပါတယ်
ကျွန်တော်တို့ကဘယ်လိုလုပ်ရမလဲဆိုမြေပြင်နေသားမှာကော်မရှင်ရဲ့ကျွန်တော်နိုင်ငံရေးပါတီရဲ့အဲဒီမှာအုပ်ချုပ်ရေးပါတယ်အပေါင်းနှိမ့်နိုင်ပြီးတော့မှကြံကျင်စင်မယ်ဆိုလို့ရှိရင်တော့ဒီသိမ့်နဲ့ချီရှိတဲ့ကျွန်တော်ဒီမှာရှိတဲ့ဒီမိုက်ကနေပေါ့ဗျာအဓိကဒါဒီမဲပေးခွင့်ရဖို့တက်တာကရက်ကလည်းကုန်သွားပြီပေါ့ဗျာဒါမနေ့အချက်လေးကမှကုန်သွားပြီအဲ့တော့ခုနပြောတဲ့အစုလိုက်ပြုံးလဲကြံရှိနေတဲ့ပြည်သူတွေမဲပေးခွင့်ရဖို့အတွက်ပုံစံတုံးကကြီးနေတာကျွန်တော်တို့တို့နဲ့ကျွန်တော်လုပ်ဖို့ကိုကျွန်တော်စီစဉ်ထားတာရှိပါတယ်
အလားတူပဲမဲဆန္ဒနဲ့ပြင်ပမှာရောက်နေတဲ့နိုင်ငံတကာရောက်မြန်မာနိုင်ငံသားတွေမဲပေးနိုင်ကြရေးကျွတင်ဆန္ဒမဲပေးနိုင်တဲ့ပုံစံ15ကိုတက်ဆိုင်ရာနိုင်ငံအသီးသီးကမြန်မာတန်ယုံနေစီကိုဒီလဩဂုတ်လနောက်ဆုံးထားပြီးပေးပို့ကြဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတိုက်တွန်းထားပါတယ်။ဒါပေမဲ့မဲပေးပိုင်ခွင့်ရှိတဲ့အမည်စည်းရင်းကိုရွေးကောက်ပွဲကော်မရှင်ကမြန်မာနိုင်ငံမှာထုတ်ပြန်ကြေညာချိန်မှာတော့မဲဆန္ဒရှင်အမှားယွင်းတွေဟာပြည်ပရောက်မြန်မာနိုင်ငံသားတွေထဲမှာလည်းအလွဲအမှားတွေနဲ့ကြုံခဲ့ရပါတယ်။ဒါကြောင့်မလို့မဲပေးခွင့်ရှိသူတွေမဲမဆုံးရှုံးရအောင်တက်ဆိုင်ရာနိုင်ငံတွေမှာကြိုတင်မဲပေးခွင့်ပုံစံလျှောက်ထားရမယ့်ရက်တွေကိုဒီကနေ့ဩဂုတ်လ15ရက်နေ့အထိထပ်ပြီးတော့တိုးပေးထားတဲ့အကြောင်းနိုင်ငံတကာရောက်မြန်မာနိုင်ငံသားတွေမဲပေးခွင့်ရရည်ဥဆောင်ကြိုးပမ်းနေသူတို့ဖြစ်တဲ့ပြည်ထောင်စုမြန်မာနိုင်ငံသားများအသင်းဂျပန်ကဦးတန်းဆွေကပြောပြပါတယ်
ဒီနိုင်ငံကမှရှိတဲ့ဗမာတန်ယုံတွေကိုပေါ့လေပုံစံ15ပြီးဖို့တက်ထပ်ပြီးတော့ပေါ့လေပုံရက်တိုးပေးဖို့ဆိုပြီးတော့ဝိုင်းဝန်းတောင်းဆိုကြတဲ့ဟာတွေရှိနေတော့အဲ့အရာကိုယူကောက်ဘွဲကော်မရှင်ကနေပြီးတော့တန်ယုံတွေကိုပေါ့လေအတူမြင်လက်ခံကြပါဆိုပြီးတော့စာပို့တယ်ကွာကျွန်တော်သိတဲ့ကတော့ဂျပန်ရယ်ကိုရီးယားရယ်ပေါ့လေဒီနေ့ပေါ့အဲဒီနေ့စနေနေ့ည7:00နာရီထိုးတဲ့အချိန်နောက်ဆုံးထားပြီးတော့ပုံစံ15တွေကိုထပ်မံပြီးတော့သူပြေးပို့နိုင်တယ်ဆိုတဲ့ဟာကိုအဲကြေညာပါတာကွာကျွန်တော်2015မှာတော့ဂျပန်နိုင်ငံမှာရောက်နေတဲ့ဗမာနိုင်ငံသားတွေတကဆုတ်ပြခြင်းရရဆိုရှင်လူ800ကျော်လောက်ပဲလာပြီးတော့မဲဆန္ဒပေးခွင့်ရခဲ့ကြတယ်ဒီ2020မှာကျတော့အခုလက်ရှိအချိန်ထိဘောလေကျွန်တော်ဒီနောက်ထပ်တိုးတဲ့စီးနေမပါဘဲနဲ့6000ကျော်နေပြီလို့ကျွန်တော်သိရပါတယ်
အခုဆိုရင်တော့2020ပြည်နှစ်ရွေးကောက်ပွဲမှာပြည်သူတွေမဲစည်းရေးမကြံစည်ရေးမဲစည်းရေးမှန်ကန်မှုရှိစေရေးမြို့နယ်အုပ်ချုပ်ရေးမှုတွေနဲ့ရွေးကောက်ပွဲကော်မရှင်တာဝန်ရှိတဲ့သူတွေဘက်ကပြည်နယ်နဲ့အတိုင်းကမြို့နယ်တော်တော်များများမှာတအိတ်တဆင်းမဲစည်းရေးနေလိုက်လာဆစ်ဆင်းနေပြီမဲ့မဲစည်းရေးနေမှန်ကန်တိကျစွာထွက်ပေါ်နိုင်ရေးအတွက်ကိုတော့2020ရွေးကောက်ပွဲတရားမျှတမှုရှိရေးစောင့်ကြည့်နေတဲ့အရက်ဖက်အဖွဲ့အစည်းတွေနဲ့မဲဆန္ဒရှင်ပြည်သူတွေဘက်ကတော့စွေပူတွေရှိနေကြဆဲဖြစ်ပါတယ်ရှင်ကျွန်မစုမမ
အမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်မီပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါဗီအိုရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်အနီးကနိုင်ငံမှာအဖမ်းဆီးရဆက်ရှိနေပြီးဒီအပိုင်းမှာပဲစီလံကောပြည်နယ်တွေကမြန်မာအပါအဝင်နိုင်ငံခြားသောကိုယ်ပိုင်လုပ်ငန်းလုပ်ကိုင်နေသူတွေကိုဖမ်းဆီးမှုတွေလုပ်နေတဲ့အကြောင်းပြပြပါမယ်ကျမမအေးမှာပါမလေးရှားနိုင်ငံစီလံကောပြည်နယ်ထဲမှာမြန်မာပြည်အများဆုံးနေထိုင်နေတဲ့နေရာတွေမှာအဖမ်းဆီးရများလာနေတာပါမလေးရှားအခြေစိုက်ဒါနကုတလနိုင်ကူညီမှုအသင်းဥက္ကဋ္ဌကိုရဲမင်းထွန်းကတော့အခုလိုပြောပြပါဗျာ။ဒါရှိတယ
်ပုံမှန်တော့သူတို့ကသူဖမ်းနေကြတာပဲ။တရားမှုပါလို့မာရီပဲပါ။စီလံကောကတော့သူကနေရာနှက်ပါပေါ်ပါတယ်သူကနေရာတိုင်းမှာစီလံကောကသူကကွာလာလာမှာတော့နောက်ဆုံးကွာလာလာဘုတ်နေသွားတာသူမြို့ချာစီလံကောပြည်နယ်သူက
အဲ့ဒီတဲ့မှာပဲကွာလာပပါလာ။အဂုလာ9ရက်နေ့ကလေပြည်နှံဘက်မှာအော်ပရာစီစစ်စင်ရေးလုပ်ခဲ့တာကြောင့်ဒီအပိုင်းအတွင်းမှာမြန်မာတွေရာဂနန်းနဲ့အဖမ်းခံနေရပါတယ်။ပြည်ရေးဝင်ကြီးဒူတဆရီကတော့အဂုလာ13ရက်နေ့တုန်းကအခုလိုပြောဆိုသွားပါတယ
်။Supaya selepas ini siapa saja yang nak bersama dengan kita adalah
သူပြောသွားတဲ့အထက်မှာတော့6လအတွင်းတရားမဝင်နိုင်ငံသားတွေကိုအဖမ်းဆီးလုပ်ခဲ့ရမှာမြန်မာအပါဝင်တရားမဝင်နိုင်ငံသား2,100ကျော်ကိုပြည်နယ်နဲ့ပေးခဲ့ပြီးလက်ရှိထိန်းသိမ်းစခန်းတွေထဲမှာမြန်မာအပါဝင်တရားမဝင်နိုင်ငံသား16,000နီးပါးကျန်နေသေးတယ်လို့ဆိုပါတယ်သူတို့ကိုနေရပြန်မပို့မီကိုဗစ် -19 ဆစ်ဆီးပေးပြီးကိုဗစ်ကပ်ရောဂါဖြစ်နေတယ်ဆိုရင်ဆေးဝါးကုသပေးပြီးမှပြည်နယ်နဲ့ပေးမယ်လို့ဆိုပါတယ်မလေးရှားနိုင်ငံရဲ့စိုးရိမ်မှုကတော့ဖမ်းဆီးမိတဲ့နိုင်ငံသားတွေမှာကိုဗစ်ကူးစက်နေသူတွေကိုသူတို့နိုင်ငံလေးစီပြန်ပို့မိမှာပဲစိုးရိမ်မိပါတယ်ဒီအတွက်ကိုဗစ်ကင်းစင်သူတွေကိုသာနေရပြန်ပို့ပေးမှာဖြစ်ပါတယ်ဆိုပြီးမလေးရှားဘာသာနဲ့ပြောဆိုသွားတာပါလူမှုကြီးကြပ်ရေးဌာနကတော့အခုနှစ်အစောပိုင်းကစပြီးပြီးခဲ့တဲ့တနင်္လာနေ့အထိအော်ပရာစီစစ်ဆင်ရေးပေါင်း 4,800 ကျော်ပြုလုပ်ခဲ့ပြီးပြစ်မှုကျူးလွန်တဲ့တရားဝင်ကောတရားဝင်မှာပါဝင်တဲ့နိုင်ငံသားသား18,000 ကျော်ကိုလည်းဖမ်းဆီးဆစ်ဆေးခဲ့ပြီးပြစ်မှုကျူးလွန်ခဲ့တဲ့ license မရှိပဲအလုပ်လုပ်ခွင့်မရှိပဲကိုယ်ပိုင်လုပ်ငန်းလုပ်ကိုင်နေသူ269ဦးကိုလည်းဖမ်းဆီးထိန်းသိမ်းခဲ့ကြောင်းဩဂုတ်လ13ရက်နေ့ကပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုသွားပါတယ်။အခုဖမ်းဆီးခံရသူတွေကတော့တရားမဝင်နေထိုင်အလုပ်လုပ်ကိုင်နေသူတွေဈေးဆိုင်တွေနဲ့ကုန်ထုတ်လုပ်ငန်းတွေကိုကိုယ်ပိုင်လုပ်ဆောင်နေသူတွေကိုအဓိကထားဖမ်းဆီးနေတာဖြစ်ပါတယ်။သူတို့တွေဟာတရားဝင်မှတ်ပုံကျင်တာမဟုတ်ပဲ license မဲ့တရားမဝင်လုပ်ဆောင်နေကြတာကြောင့်ဖြစ်တယ်လို့ဆိုပါတယ်။ကျမမအေးပါပ
ါ။ UN မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု UAE Mobile App အသစ်ကို smartphone တွေမှာ download ယူနိုင်ပါပြီ။ Android phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာVOE Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOE အစီအစဉ်တွေကိုရိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာနိုင်ငံတော်မှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးအတန်ပတ်စံ podcast အစီအစဉ်ကနေကြိုဆိုလိုက်ပါရစေ။ဒ ဒီစီစဉ်ကို Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ကျွန်မကတော့ဇာနီပါ
။တရားမျှတဖို့လည်းကျွန်မမျှော်လင့်ပြီးတော့ဘူးနော်။ဒီအမှုကိုကျွန်မရင်းဆိုင်နေရတာဟုတ်တယ်။ဘလောက်ပဲခက်ခဲပါစေပေါ့နော်။စိတ်ဖြစ်မှုတွေဘလောက်ပဲကြုံနေရပါစေကျွန်မဒီအမှုကိုရင်းဆိုင်တာကတရားမျှတမှုတစ်ခုတည်းရဲ့အတွက်ကျွန်မအမှုရင်းဆိုင်တာဟုတ်တယ်
။အမျိုးသမီးတရင်ကြောင့်မမုံပန်ဖြစ်ပါတယ်။သူမကပုဂ္ဂလိကကုမ္ပဏီတစ်ခုနဲ့အမှုရင်ဆိုင်နေရပါတယ်။ဒီဆောင်မကိုမြစ်တီနာသတင်းချန်နယ်ကလင်းတော့အက်စတာကဆက်လက်တင်ဆက်ပေးသွားမှာပါ
။မမွန်ပိုင်ရဲ့အမှုကိစ္စကို2019နှစ်စပိုင်းမှာသူအတန်ကအစတင်တည်ရေးသားထုတ်လုပ်ခဲ့ပါတယ်။သူမဟာဝိမုံမြို့နယ်မန်တောင်ကျေးရွာအုပ်စုခဝန်ယွာမှာတခင်စစ်ကုမ္ပဏီကတရှူးငပြောဆိုင်မဲ့အစီအစဉ်နဲ့ပတ်သက်ပြီးစိုးရိမ်ပူပန်နေကြတဲ့ဒေသခံရွာသားတွေအကြောင်းကိုစုံစမ်းထောက်လန်းတင်ရေးသားခဲ့တာဖြစ်ပါတယ်။ဒေသခံတွေနဲ့ဘာသာရေးအဖွဲ့အစည်းတချို့ကတရှူးငပြောဆိုင်ပြူရဲဟာဒေသခံတွေရဲ့တဘာဝပတ်ဝန်းကျင်ကိုထိခိုက်စေပြီးမိစီလွာပျက်စီးစေတဲ့အတွက်ကန့်ကွက်ခဲ့ကြပါတယ်။ဒါ့အပြင်ငပြောဆိုင်ပြူရဲအတွက်ဒေသကိုဝင်ရောက်လာမဲ့အလုပ်သမားတွေနဲ့ပတ်သက်ပြီးလူမှုရေးတက်တနာတွေရှိလာမှာကိုလည်းစိုးရိမ်မှုမြင့်တက်နေကြတာပါ။မမွန်ပန်ကတူမရဲ့တင်းကိုရေးသားထုတ်ဝေလိုက်ချိန်မှာတော့တခင်စစ်ကုမ္ပဏီကသူတို့ကုမ္ပဏီကိုစင်ခေါ်ခဲ့ပါတယ်။တူမရဲ့လောက်ပေါ်ခိုင်ဖက်ဖြစ်သူတင်းထောက်အချိန်နဲ့အတူသွားရောက်ခဲ့ပါတယ်။ခင်စစ်ကုမ္ပဏီကိုရောက်ချိန်မှာတော့အမျိုးသား6ယောက်ကတူမကိုစန်းစန်းတန်းတန်းပြောဆိုပြီးဆွဲဆောင်တာတွေခံရတယ်လို့ဂျာနေနဲ့လည်းပါးကိုရိုက်တယ်လို့ဆိုပါတယ်။ဒါပြင်တူမနဲ့အဖော်ပါလာသူကိုလည်းလက်ရှိဖြစ်စဉ်ကိုတပ်ပုံရိုက်ကလူမှုကွန်ရက်ဆာမျက်နှာမှာဖြန့်ဝေလို့ဆိုပြီးထိုင်ထအခါတသိန်းလှုပ်စေခဲ့တယ်လို့သူကဆွဆွဲပြောဆိုထားပါတယ်။အခုတော့အမမွန်ပန်ကတခင်စစ်ကုမ္ပဏီရဲ့ Managing Director အပါဝင်6ဦးကိုဆွဲချက်3ခုနဲ့တရားဆွဲထားပါတယ်။ကုမ္ပဏီဘက်ကလည်းမမွန်ပန်အပါဝင်ဇာနေကတာဝန်ရှိသူ3ဦးကိုအတည်ပြတ်မှုပုံမှန်900နဲ့ပြန်လည်တရားဆွဲဆိုထားပါတယ်။မြန်မာနိုင်ငံတည်မီဒီယာကောင်စီရဲ့သွက်ဖက်အသွင်ရေးမှူးတက်ဦးမြင့်ကျော်ကတော့အခုတရားဆွဲထားတဲ့အကြမ်းဖက်မှုနဲ့ပတ်သက်ပြီး
ချင်းချောင်းတောင်မျိုးကတော့ကောင်စီကတော့ဒီလိုအားမျိုးမီဒီယာတွေကိုချင်းချောင်းတောင်ကောင်စီကတော့တောင်မျိုးကိုလက်မခံနိုင်ပါဘူး။ဆိုတော့အဲဒီအချိန်မှာကောင်စီကဝင်ပါနိုင်တဲ့အနေအထားမဟုတ်ဖြစ်သွားတာပေါ့နော်။ဟိုသူတို့ကလည်းအမှုဖွင့်ဆိုတော့ဒီဘက်ကလည်းချင်းချောင်းခံတယ်ဒီဘက်ကလည်းချင်းချောင်းခံတယ်တဲ့။ဒီကနေ့ကျတော့မီဒီယာတွေကတည်မီဒီယာဥပဒေလိုရှိတဲ့ကောင်စီလိုရှိတဲ့အဲဒါမျိုးကိုဟိုနားမလည်တာလားလေးအဲ့တော့မသိဘူး။အဲကျွန်တော်အနေနဲ့တော့ဒီလိုမျိုးဟိုခေါ်ပြီးတော့ဟိုချင်းချောက်တာမျိုးဆိုအဲ့ဒီဟာကြီးကတော့လုံးဝမဖြစ်သင့်ဘူး။ဟိုဒီကနေ့ကျတော့တရင်ဖို့ပြောင်းနေပတ်တိုင်းတော့ကောင်စီကိုပဲတိုင်ကြားတဲ့နဲ့မဟုတ်မှတရားဥပဒေတိုင်းတောင်းတင်တာပါလို့
တဲ့င်းချတွေတရားရင်ဆိုင်ရတာဟာဒီဖြစ်စဉ်တစ်ခုတည်းတော့မဟုတ်ပါဘူး။မတ်လ၄ရက်နေ့တုန်းကလည်း Frontier မြန်မာမဂ္ဂဇင်းရဲ့တင်းချောက် No Betty ဟာနဲ့မြန်မာ Time တပ်ပုံတင်းချောက်မာနော်တို့ဟာမြောက်တီမြို့တောင်ရင်မြစ်ဘေးက PGF ထိန်းချုပ်နေမြေသေးကတေးပုံစိတ်မှာအစ်စ်ဆောက်လုပ်နေတဲ့ကာစီနိုလုပ်ငန်းကိုဓာတ်ပုံရိုက်နေရင်ဖမ်းဆီးခံခဲ့ရပါတယ်။2019ခုနှစ်အတွင်းကဆန္ဒပြပွဲကိုမတန်းရယူခဲ့တဲ့ Channel မန္တလေးတင်းချောက်ကိုနန်ကြကလည်းရစိုးမှုဥပဒေတွေနဲ့တရားဆွဲဆိုခံထားရကအခုထိမှာထောင်တန်းနဲ့ကြာခဏရပါတယ်။ဒါအပြင်ရိုက်တာသတင်းထောက်များဖြစ်တဲ့ကိုဝလုံးနဲ့ကိုကျော်စိုးဦးတို့ကိုတရားဆွဲဆိုခြင်းမြန်မာနောက်မှအေဒီတာချုပ်ကိုဆွေဝင်းကိုတရားဆွဲဆိုခြင်း The Voice Daily မှာသတင်းစာအေဒီတာချုပ်ကိုကျော်မြင့်စွေနဲ့ကလောင်ရှင်ဒီတိရှကိုကိုမောင်တို့ကိုတရားဆွဲဆိုမှုအယဝတီသတင်းဌာနမြန်မာပိုင်းအေဒီတာနဲ့ရိုက်တာသတင်းဌာနများကိုတမတော်ကတရားဆွဲဆိုမှုအစရှိတဲ့အမှုတွေကလည်းထင်ရှားလာပါတယ်။နိုင်ငံအသင်းမှာရှိတဲ့သတင်းထောက်တွေအထူးသဖြင့်ကျက်လက်ဒေတာတွေမှာလောက်ကင်နေတဲ့သတင်းထောက်တွေဟာနောက်ဆက်ချင်းချောက်မှုတွေကိုမကြာခဏတွေ့ကြုံရသလိုတရားဆွဲဆိုခံရမှုတွေလည်းရှိတယ်လို့ဆိုပါတယ်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားမှုအဖွဲ့အတန်ရဲ့ထုတ်ပြန်ချက်အရလက်ရှိအစိုးရတက်တန်း၄နှစ်အတွင်းသတင်းမီဒီယာလွတ်လပ်ခွင့်ချိုးဖောက်ခံရမှုအများအပြားရှိခဲ့ပြီးအဲ့ဒီဖေးကမှသတင်းမီဒီယာသမားများတရားဆွဲဆိုခံရမှု69ဦးရှိပြီးမီဒီယာသမား69ဦးတရားဆွဲဆိုခံရပါတယ်။သတင်းမီဒီယာသမားတွေကိုစက်ပြေရေးဥပဒေအစံဖက်တိုက်ချက်ရေးဥပဒေရစက်ကြီးပုံမှန်905ခနိုင်လွတ်လုံဥပဒေမတရားအသင်းများအပ်ဥပဒေသာသနာညှဉ်းနှံစေမှုရာဇတ်ကြီးသတင်းမီဒီယာဥပဒေအပါအဝင်အခြားရာဇဝတ်မှုဥပဒေပုံမှန်တွေနဲ့ဆွဲဆိုထားတာဖြစ်ပါတယ်ဒီစနားတဲ့ဒင်းစာနေနဲ့တခင်စစ်ကုမ္ပဏီတို့အပြန်အလှန်တရားဆွဲဆိုထားတဲ့အမှုဟာဆိုရင်တစ်နှစ်ကျော်ကြာမြင့်လာပြီပဲဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကိုဆက်ပြန့်ပွားနေတဲ့ကာလဖြစ်တာကြောင့်ဆွဲချက်တင်ထားတဲ့အမှုကိုစစ်ဆေးဖို့3လခန့်ရပ်ဆိုင်းထားပေမဲ့2020ဇွန်လ15ရက်နေ့ကစပြီးပြန်လည်စစ်ဆေးခဲ့ပါတယ်။
มาหมุนปันเสียชัดเต็มทาร์เรปงมางาคู่เทกะปงมาต้องยางาเสลีกาอินเทรเจซีเซียนเลี้ยวจูลุ่มโมปงมาต้องยาเลสเต็มมัตยาตาซีกังควมโมปงมาต้องยานัสต์ตงมิมิอัลลูเลียวนาจินเซโมซาเรปงมาต้องคู่เนสเซตัวโพไว้หมอมยูเนตยาโยงกะเจียเช่เม่งโกอักษรางายันเนกะชามาไลปารี
มันมุ่งไปยังอเมริกาไล่ป่าสังเวยเป็นเนี่ยเช่นเนี่ยอุตินทุนติงการ์โรอเมริกาเสียสังเวยยามาตาวันชีตูจะชอบพยอมมุริชีเรลต้องตัดไปเลยตัวก็ตามตามภาษาเอี่ยงอีกโอ้โหภาษาเซ็นเตอร์เรื่องนู้นตัวเอี่ยงตัวก็เอี่ยงอยู่ตลอดว่ะยังสังมาตุนิการ์ชีเต็มที่อยู่ตลอดว่ะที่จะเกิดไอ้มาเอี่ยงตลอดอุ้มมุสิบัวสังมุบัวเอ็ดซีดีอยู่ตลอดเช่นเจ้าอารมณ์เช่นเจ้าก็ยิ่งซ่าเอี่ยงลาบาร์เอี่ยงมาสิบเอ็ดตลอดตัวเล
အင်းကြီးရအမှုတွေအရေးကြီးတာဖြစ်တယ်ဒါကြောင့်မလို့စာပေပေါ်တာနဲ့တိမ်းမိပါအောင်ကျွန်တော်တို့ကအစိုးပြုခဲ့တာချက်ရှိပါဒါပေမဲ့စုပြုချက်ကကျွန်တော်ကျွန်တော်တို့ဘာကြောင့်ပြောခဲ့လဲဆိုရင်ခုပြန်ပြောတဲ့ပတ်ကြရင်တော့မှနောက်ကြမှတကြလို့ဆိုတော့ချက်ရှိလာမှာဆိုတော့အချင်းချင်းပြောတယ်အဲ့ဒီပြန်နေမှာလဲကျွန်တော်တို့ပြောတယ်သူတို့ကအမှုစစ်တဲ့ခါကျကျွန်တော်တိမ်းမိပါမယ်ပေါ့အဲ့ ဲ့ဆိုတော့ကျွန်တော်ထားလိုက်တာပေါ့လေအဲဒီနေ့ကတော့အဲ့ပြဿနာအစဒီနေ့ပြဿနာအစတယ်ဒါဆိုရင်ပုံစံနဲ့သိနေရဆွဲတာအဲကျွန်တော်တို့ CD ပြ CD နဲ့ကြံကူတာအတပါစီနဲ့ကူရဟာကိုကျွန်တော်တို့တည့်ရ3019တည့်ရ3019ပေါ့နော်အဲ့တည့်ရဆွဲနဲ့ဆောက်ပုံစံနဲ့သိတယ်အတပါစီနဲ့အင်ဂျီကိုကြတော့ကျွန်တော်တို့ကိုရ3019နေ့မှာဆောက်ပုံစံနဲ့အသိပြအဲ့လိုအသိပြတဲ့ခါကျတော့ကျွန်တော်တို့ကဒီနေ့မှုစစ်တဲ့ခါကျတော့ပါရစ်ပါဖြစ်သွားလဲဆိုတော့မှုစစ်ကကျတော့ကျွန်တော်တို့ကအဲ့ဒီမှာပဲအတပါစီနဲ့အင်ဂျီကအသိပြတော့ကျွန်တော်တို့အပိလို့ဖြစ်သွားတာအဲ့တော့ကကြည့်လို့ရှိရင်ကျွန်တော်တို့ကအဲ့ဒီဘူးကြီးတဲ့အပါရဲဟာဘူးကြီးတဲ့မတင်ခဲ့ဘူးမတင်ခဲ့တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ကပဲနောက်မှပဲလုံးချံပြီးမှပဲတင်နေတင်ပြောင်းအောင်ပေါ့ဒါမှမဟုတ်ပြုပြင်ထားပြီးမှပဲတင်ပြောင်းအောင်ဘာလို့မျိုးပေါ့နော်တန်တော်တန်တရားဖြစ်စရာလေးရှိတာအဲကျွန်တော်အနေနဲ့ဘယ်အလုံးသုံးသပ်ချင်လဲဆိုတော့ကျွန်တော်တို့ကဟိုကျွန်တော်ပြောပြလို့မယ်နော်ကျွန်တော်တို့ပရမဘိုင်းလေးနဲ့ကျွန်တော်တို့ကနောက်လျှောက်အမှုဆောင်ပုံနဲ့တတိယကြီးတော့ကျွန်တော်တို့လည်းသိမှုတို့ပြုပြောရတဲ့နေမှာအသေးခဲ့ဒီပြဿနာကတကယ်ကြီးတော့ရှိလာမယ်ဆိုတော့ကျွန်တော်တို့ကကိုယ်ဒီပြည်ရချင်းဘာကြောင့်သိခဲ့လဲအဲ့လိုမသိတဲ့အတွက်ဒီလိုပြဿနာဖြစ်လာတဲ့အခါကျွန်တော်တို့ကသိကြရပါလေသင်ပြပါလေနဲ့ကျွန်တော်တို့မသိခဲ့ဘူးကျွန်တော်တို့ကဘလို့လားအတိတ်ကိစ္စလေးဖြစ်လာတယ်ဘလို့လားအတိတ်ကိစ္စလေးကျွန်တော်တို့ကနင်းနာမှုတွေရှိလာတယ်ဟောအဲ့တော့ကျွန်တော်တို့ကဒီကိစ္စတော့ကျွန်တော်တို့ရဲ့အမှုတွေရဲ့ရပိုင်ခွင့်ဟောဥပေရခွင့်ရေးဒီကိစ္စတော့ကျွန်တော်တို့ကအမှုတွေနဲ့တိုင်ပင်ပြီးမှဥပဒေပေးနေတယ်ကျွန်တော်တို့ကဆက်ပြီးမှကျွန်တော်တို့အရေးစုံသွားမယ်သင်ပြတော့မှတော့မှာ
လက်ရှိအပြန်လန်တရားဆွေးဆိုထားတဲ့အမှုနဲ့ဆက်ဆက်ပြီးမင်းမြန်ဖို့အတွက်တို့အတန်ကတခင်စစ်ကုမ္ပဏီရဲ့ Managing Director ဦးသိန်းဆောင်ရဲ့ဖုန်းကိုဆက်သွယ်ခဲ့ပေမဲ့ဖုန်းမကင်တာကြောင့်မေးခွင့်မရခဲ့ပါဘူး။ဦးသိန်းဆောင်ရဲ့ Manager ကိုဆက်သွယ်ခဲ့ရမှာတော့အမှုနဲ့ပတ်သက်ပြီးရှင်းနေကိုသာလုံးဆောင်အပ်ထားတယ်လို့ဆိုပါတယ်။အမှုကိစ္စတွင်စတင်ဖြစ်ပွားတော့ကတခင်စစ်ကုမ္ပဏီဘက်ကဖြစ်စဉ်နဲ့ပတ်သက်ပြီးမင်းမြန်ဖို့တို့အတန်ကဆက်သွယ်ခဲ့တော့ကလည်းပြန်လည်ဖြေကြားပေးခဲ့ခြင်းရှိပါဘူး။အဲ့ဒီအချိန်တုန်းကပြည်တွင်းမီဒီယာတစ်ခုဖြစ်တဲ့ The Voice Weekly ဂျာနီရဲ့ interview မှာတော့ဦးသိန်းဆောင်ကကျွန်တော်တို့စနေခွက်ဘက်မှာငါပြောမဆိုင်ဘူးအဲ့ဒါကိုသူတို့ကကျွန်တော်တို့ကိုငါပြောဆိုင်ပါတယ်လို့ရေးနေရနှခါသုံးခါရှိပြီးအဲ့ဒါကိုတည်င်းမတဲ့အကြောင်းနဲ့အမှန်တိုင်းပြန်ရေးပေးဖို့ကျွန်တော်ခေါ်ပြောတာပါနှိပ်စက်ပါတယ်ဆိုပြီးဖုန်းတွေဆက်ကြတာပါကျွန်တော်ကသူတို့ကဘာမှမလုပ်ပါဘူးနှိပ်စက်တယ်ဆိုတာလည်းမဟုတ်ပါဘူးလို့ဖြေကြားခဲ့ပါတယ်သူမရေးသားခဲ့တဲ့တည်င်းအတွက်ယုံကြည်မှုရှိတယ်လို့အထောက်အထားလည်းရှိတဲ့အတွက်တင်ပြခဲ့တာဖြစ်တယ်လို့မွန်းမွန်းပန်ကဆိုပါတယ
်ကိုအနေနဲ့ကတော့ပြဿနာမှုရှိသွားလဲပေါ့နော်တကယ်လည်းဟိုအများဆုံးပြီးနေချင်တော့အဲ့ဒါကတော့ကျွန်တော်စံတာပေါ့နော်ဟိုအခုလိုမျိုးပေါ့နော်တရားရင်ဆိုင်တာဆိုတာလည်းပေါ့နော်ဟိုတကယ်လည်းတရားမျှတမှုကိုထင်တဲ့အတွက်ကြောင့်တရားရင်ဆိုင်တာဖြစ်တဲ့အတွက်ကြောင့်ပေါ့နော်တကယ်ပဲဒီအမှုကိုလည်းကျမအနေနဲ့ဆိုရင်ဒီမှုကိုလည်းတကယ်ပဲတရားမျှတစွာနဲ့ပဲပြီးနေချင်တယ်
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနောက်ဆက်ကြရလို့ရှင်းနေမယ်လို့ဒိုးတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်။ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့မြစီနာသတင်းချန်နယ်မှသတင်းတော့အက်စတာဒိုးတန်ကအေးအေးအောင်ဇာနီနဲ့ဒိုင်ယန်ဂျိမ်းစ်တို့ဖြစ်ပါတယ်။အပတ်စဉ်တင်ဆက်ပေးနေတဲ့ဒိုးတန်တန်မှုအစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်တာနက်ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ဒ DOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလဲစနေနေ့ည9:00ကနေ10:00အတွင်းနဲ့တနင်္ဂနွေနေ့နံနက်6:00ကနေ9:00အတွင်းမှာလဲနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ SDC ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်ဒီမှာလဲစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒုတိယအစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လို့ဖြစ်ပါစေရှင်။
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြောထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရမှာ။ရေဒီယိုအစီအစဉ်တွေကိုမနက်6:00ကနေ9:00အထိနဲ့ည9:00ကနေ10:00အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9:00ကနေ 9:00 ခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Sound တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါရဲ့ရှင
် VOE မြန်မာပိုင်းကဆက်လက်တင်ပြနေပါတယ်ကိုဗစ်ကာယောဂအကန့်အသတ်တွေကြောင့်ပုံမှန်ထုတ်လွှင့်နေကြတဲ့ဒီလိုက်အစီအစဉ်များမှာစနေညစနေဝိုင်းနဲ့အစထူးတက်ဆက်ထားပါတယ်။နာမည်ရှိသတင်းပတ်ထဲမှာကျင်းပမယ်။အချိန်တော်ကြာကိုရက်ဆိုင်ထားရတဲ့27ရာစုပင်လုံးညီလာခံဒီဘလော့ချင်းပြောင်းလဲနိုင်မလဲဆိုတဲ့ညီငယ်ရေလုံငန်းစဉ်သုံးသက်ဆွေးနွေးကြမယ့်စကားဝိုင်းဖြစ်ပါတယ်။မြမရေးလီလာသူဥမ္မာမောင်ဆိုးနဲ့ပျော်စုအင်စတီကျူကသုတေသီဆိုင်းထွန်းအောင်လုံးနဲ့ပင်ဆိုင်ဆွေးနွေးထားကြတာပါ။ကျွန်တော်တားညူဦးပါ။လာမယ့်ဒီညဉ့်ရက်စနေပွဲတွေနဲ့ပတ်သက်လို့ရလက်အလားလာတွေကိုအရင်ဆုံးမေးချင်ပါလေ။ဒီလက်ရှိတိုက်ပွဲတွေဖြစ်ပြိပခါတွေရှိနေတဲ့အေးအေးရခိုင်လက်နက်ကိုင်ဖွဲ့ကတော့ဒီစနေပွဲတက်ဖို့အတွက်မဖိတ်ထားပါဘူး။နောက်တစ်ချိန်တည်းမှာပဲမြောက်ပိုင်းဖွဲ့တွေဖြစ်တဲ့ဒီကချင်တို့ဝါတို့ကလည်းညီလာခံကိုမတက်ဘူးလို့သိရပါတယ်။ဒီတော့ဒီစနေပွဲကအလုပ်ရောဖြစ်ပါမလား။ဥမောင်စုအမြင်အရင်ဆုံးသိချင်ပါလေ။
တော်တော်စေဒီတစ်ခေါက်လုံးမဲ့စုတာကြီး၂၁ရာစုပင်လုံးလို့ပြောဒီတော်စုညီချင်းညီလာခံပြောပါလား။သာဒီကျွန်တော် NLD အစိုးရလက်ထက်မှာနောက်ဆုံးလုပ်တဲ့ညီလာခံဖြစ်ပါတယ်ပထမတစ်ချက်ကပြောမှဆိုလို့ရှိရင်ပေါ့ဗျာသူတို့က2019အကုန်မှာပြန်ညီလာခံပြန်စဖို့လုပ်ကြတာပေါ့သူတို့ညောင်းမထားတာနောက်ဆုံးသွားတယ်လို့ပြောလို့ရပါတယ်တစ်ဖက်ကပြောမှဆိုရင်လည်းကိုဗစ်ကာလအတွင်းမှာမဖြစ်မနေလုပ်ရတဲ့ညီလာခံလို့ပြောလို့ရပါတယ်ဘာဖြစ်လို့ဆိုတော့ NLD အစိုးရသက်တမ်းမပုံရင်မှာညီလာခံတစ်ခုမဖြစ်မနေလုပ်ရတဲ့သဘောလို့တော့ညီမ
တကယ်တမ်းအလုံးစစ်သည်ဖြစ်ပြီးတော့လုံနိုင်တဲ့အချင်းဒီပုံအောင်မူတည်ပြီးတော့ကျင်းပလာလားမဖြစ်ဖြစ်အောင်တွန်းလှုပ်တာလားကိုစိုက်ထွန့်ရဲ့လူရဲ့အမြင်ကြီးကြပါလေ
ဒီအပြစ်ရပ်ပြီးတာတိုင်းနာလက်နက်ကိုင်တွေဖို့ရလဲဘာပဲပြောပါဗျာတစုံတရာဟိုတအားကြီးမတိုးတက်ရင်တော့မှဟိုဒီဟာလေးလှုပ်ချင်းအဖြစ်တစ်ဖက်နဲ့တစ်ဖက်ယုံကြည်မှုကိုပြန်တီဆောက်နိုင်တယ်တချို့အရွေ့လေးတွေနေတဲ့ဘာဘာတွန်းနိုင်မယ်ဆိုတော့အနေထားမျိုးလောက်ပဲရှိတယ်ဗောနမနေ့က JICN တို့ဘာလို့ပြီးသွားတဲ့ရလက်တွေရချင်းတော့တအားကြီးတော့မျောလင်းစရာမရှိဘူးလို့ကြုံပြီးတော့ခံမှန်းလို့ရတဲ့အခြေအနေမျိုးတော့ဖြစ်တယ်ဗောနဟိုသဘောတူညီချက်ရလက်တချို့တော့ထွက်နိုင်တယ်ဒါပေမဲ့အပြောင်းလဲတွေဖြစ်တော့တဲ့အခြေအနေမျိုးที่မရောက်နိုင်ဘူးလို့တော့ပြောရမှာဗောနောက်တစ်ခုကဟိုတစိမ့်တစ်ပိုင်းပဲသွားနေတဲ့ငင်းညာရေးဖြစ်စဉ်ကဟိုမြန်မာပြည်မှာတိုင်းရင်းသားလက်နက်ကိုင်20ဖွဲ့ရှိတယ်ဆိုဒီအစဲဖွဲလောင်းနဲ့ပဲသွားနေတဲ့ငင်းငယ်ကြီးဖြစ်စင်ကဒီဒရွတ်တိုက်ဆွဲတဲ့ပုံစံမျိုးလေးတချို့ကိုလည်းဟိုဆက်ပြီးတွေ့နေရတဲ့တဘောလို့ပဲကျွန်တော်တို့ကတော့မြင်ပါတယ်ဗ
ျတကယ်တမ်းမြန်မာစုရနဲ့လက်ရှိမြန်မာအာဏာပိုင်တွေနဲ့မြန်မာစစ်တပ်မြန်မာစုရတွေနဲ့ထိတ်တိုက်ဖြစ်နေတဲ့အဖွဲ့အစည်းတွေထူးထူးဆိုရင် EAO လို့အဖွဲ့အစည်းမျိုးတွေနောက်တစ်ခုကခုပါမဆိုရှင်လဲရှမ်းမြောက်ကုကန့်အချင်းဒီလိုအဖွဲ့အစည်းတွေမပါဘဲနဲ့တကယ်တမ်းဒီလကံလောက်တာကြီးကအတိတ်ပဲရှိပါမလားဥပမာဆိုအမြင်သိချင်ပါတယ
်ကျွန်တော်ဟိုဥပဒေနဲ့လက်ထက်တရားပြဿနာပေါ့ဗျာ2015ခုနှစ်အောက်တိုဘာ15ရက်နေ့ဒီ NC လက်မှတ်ရေးထိုးတဲ့အချိန်မှာ NC ကိုမဖြစ်မနေထိုးမယ်ဆိုတဲ့အချိန်မှာ KNU ACS ပါဝင်10ဖွဲ့ထိုးသွားတာပေါ့ KNU ပါဝင်10ဖွဲ့ရမှာမထိုးဒါအလုံးပါဝင်ရင်မဟုတ်လို့ဒါပေမဲ့အဲ့ဒီတရားမပါတာတခုကပါလဲဆိုတော့ဘာလို့မိုင်းလာလို့ကလဲသူတို့ကဒီ NCCD နဲ့ဆွေးနွေးတဲ့အချိန်မှာမပါလို့ဆိုတော့ပါဘူးအဲ့တော့ 2016ခုနှစ် NLD ဆိုးရတက်လာတဲ့ချိန်မှာဒီမြန်မြန်လောင်ဆက်ပြီးတော့တည်ဆောင်တဲ့အချိန်ကျတော့ဘာပြဿနာဖြစ်သွားလဲဆိုတဲ့အခါကျ NCA ဖြစ်အောက်မှာဆက်သွားမယ်ဆိုတဲ့အခါမှာ NCA လက်မှတ်ထိုးတဲ့လူတွေသွားတဲ့ညီလာခံဆက်သွားအဲ့တော့ NCA မှာမပါတဲ့ဟာတွေကကျွန်တော်တို့ FMPCC လို့ခေါ်တဲ့မြန်မာ့ခုနှစ်ဖွဲ့ KMPT ဒီဖွဲ့ရမှာဘာလို့ဖြစ်သွားလဲဆိုတော့အဓိကပြဿနာဘာဖြစ်သွားလဲဆိုတော့ဘာမှပြင်းမြင်းရင်းနဲ့ပတ်သက်လို့ပဲဖြစ်ဖြစ်တိုင်းသားတွေရဲ့ဒီအခွင့်အရေးနဲ့ပတ်သက်လို့ပဲဖြစ်ဖြစ်ငင်းငိုင်းလုပ်ငန်းစဉ်မှာမပါတဲ့အဖွဲ့တွေကတိုင်းသားလက်နက်ကိုင်အဖွဲ့တွေရဲ့85ရာခိုင်နှုန်းလက်နက်ကိုင်အင်အား85ရာလုံးဖြစ်သွားဆိုတော့အများစုမပါဘူးဖြစ်တယ်ငင်းငိုင်းလုပ်ငန်းစဉ်အဲ့တော့အဲ့တော့မပါတဲ့ခါမှာဒီငင်းငိုင်းရေးအတွက်အလားအလာတည်သောကျွန်တော်တို့တိုင်းသားအရေးနဲ့ပတ်သက်ဆွေးနွေးဖြစ်ခြင်းနဲ့ပြဿနာတည်သောကျွန်တော်တို့ကအလံဝင်းနေသေးပဲလို့တော့ပြောလို့ရပါတယ
်ကျွန်တော်ဒီချက်ကိုပဲကုဆိုင်ထွန်းအောင်မျိုးပေးချင်ပါတယ်ခင်ဗျာအဓိကအင်းအီပြဿနာပေါ့နော်ပြောရမစွန်အင်းအီအဖွဲ့စည်းကိုအချမ်းဖက်အဖွဲ့စည်းဖြစ်နေဆူရကလည်းတတ်မှတ်တဲ့ခါကျတော့ဖိတ်လို့မရဘူးဖြစ်တယ်လို့အကြောင်းပြချက်တော့ပြီးလို့ရတာပေါ့ဒါမဲ့တကယ်ညွန်မာပြီးညီညာဖြစ်ရှင်းမယ်ဆိုရင်တော့ဖြစ်နေသေးဂရိခါတွေအကုန်လုံးကိုထည့်သွင်းစဉ်းစားရမယ်ချက်ပါအဲ့တော့အင်းအီမပါလာတဲ့အချိန်ကြီးဟာတကယ်တမ်းညီညာကြီးကိုဖြစ်ရှင်းနိုင်ပါမလားလက်ရှိပင်လုံးညီညာကြီးကအသက်ဝင်ပါမလား
အဲ့တော့ပြန်ကြည့်ရင်ဒီငိမ့်ကြိုင်းဖြစ်စင်စကြတဲ့ခုနဆရာမောင်မောင်ဆိုးပြောလို့ပဲဗောနော် SCCT တို့ဘာလို့ဆွေးနွေးကြတဲ့ဟာတချို့အဖွဲ့တွေကမပါလာတယ်ဖြစ်တယ်ဥပမာ UWSA တို့ NDAA တို့ကတော့သူတို့ပူးပေါင်းတာမရှိဘူးဒါပေမဲ့ဒီ SCCT မှာဘယ်ဟိုပြန်ပြီးကန့်လိုက်တယ်ဗောဗျာအဓိကအဖြစ်ကိုကန့်တိုက်ပွဲဖြစ်တဲ့အချိန်မှာတို့ဘာလို့မှသူပြန်ကန့်တယ်အဲတစ်ဖက်မှာလည်းဒီဟို AA တို့ဘာလို့ကိစ္စ defective ပါလာ ima ပိုကြီးလာတယ်ဗောနော်ရေးကြရေးရှူတောင်းရပဲကြီးကြီးကျွန်တော်တို့ဥမာတိုင်းပြည်ကသွားနေတာအခုကဒီမိုကရတိုက်ဇေးရှင်းလို့လည်းပြောတယ်ဟိုဒီမိုကရေစီအတွင်းကူးပြောင်းရေးရှူတောင်းရပဲကြီးကြီးတိုင်းပြည်တွင်းမှာအစိတ်အပိုင်းတွေအကုန်လုံးဟိုပုံတဘောတူညီချက်မစာနိုင်တာတို့ရွေးကောက်ပွဲကိုတချို့နေရာတွေမှာမကျင်းပနိုင်တာတကယ်ပြိပခါဖြစ်နေတဲ့နယ်မြေတွေဒိုးဒီမဟုတ်အဓိကပြဿနာရင်ဆိုင်နေရတဲ့နေရာတွေမှာမလုံနိုင်တာမျိုးဆိုတာကတော့ဘလို့ပြောမလဲဒီငြိမ်းချမ်းရေးရှူတောင်းရပဲជីជីဥမာဒီမိုကရတိုက်ဇေးရှင်းရှူတောင်းရပဲជីជីအလွန်ပဲမကောင်းတဲ့လက္ခဏာလို့တော့ကျွန်တော်တို့တော့မြင်နေကြအခုဆိုရင်ပဲဟို AA ကိုမဖိတ်တဲ့အတွက်တနေငင်းတစ်စင်းပါဆိုတဲ့ဟာမျိုးတွေလည်းအများကြီးဖြစ်ကုန်တာပေါ့နော်ဒါအလွန်ပဲမကောင်းတဲ့လက္ခဏာပါပဲ
ဒီလက်နက်ကန်ဂရိခါတွေဆိုတာနိုင်ငံကြီးရဖြစ်ရှင်းတဲ့ကိစ္စတွေမှာမအောင်မြင်ငါးနေပြီးတော့ပေါ်လာတဲ့ကိစ္စလို့ဟိုနိုင်ငံကြီးသူတွေကသုံးသပ်ကြပါတယ်ကိုကန့်ကိစ္စပဲဖြစ်ဖြစ် AA ကိစ္စပဲဖြစ်ဖြစ်ပြောရမယ်ဆိုရင်ညီငယ်လုံငန်းလောက်ကမှတိုက်ပွဲတွေကပူဖြစ်လာတယ်။ရခိုင်ပြည်ပါစုပူပြင်းထန်ဖြစ်လာတယ်။အဲ့တော့ညီငယ်လုံငန်းစင်ကနောက်ဆွဲခံနေရပြီလား။အခုဆိုင်းထုံးအောင်လွင်ဘလို့ယူဆပါလဲ
။အဲအစိုးရကတော့နောက်မဆုတ်ဘူးလို့ပြောတာပေါ့ဗျာ။ကျွန်တော်တို့အမြင်အရတော်တော့နောက်ဆုတ်သွားတယ်ပေါ့။ဥမာအားဖြင့် SCA စာချုပ်စဆွဲတော့ရဆိုရင်သူကဒီကျွန်တော်တို့နိုင်ငံရေးတိုက်ပွဲမှာ State Nation လို့ခေါ်တဲ့ဒီလူမျိုးစုံဘာသာစုံဒီဟာမျိုးပါဝင်နိုင်ဖို့ရည်ရွယ်နိုင်အောင်ဟိုတန်းသူညီများမှုတစ်ခုပေါ်အခြေခံပြီးမှအဲ့ဒီ concept နဲ့ဆွဲကြတာပေါ့နော်ဒါပေမဲ့ဒီအစိုးရအကူပြောင်းမှဖြစ်သွားတဲ့ဟာဒီလိုကြတော့ဥပမာဒီ central မှာ power ယူထားတဲ့အုပ်စုကဟိုလိုဒလိုကစားတဲ့ဟာမျိုးတွေအကုန်ဖြစ်ကုန်တာပေါ့ဥပမာအဖြစ်ဒီစာချုပ်ကိုပဲအခြေခံပြီးပြောရမယ်ဆိုရင်တကနေအဖြစ်ရဆိုင်ရင်းနဲ့ပတ်သက်ရင် GMC လို့ company မျိုးတွေဘာတွေကစာအကုန်လုံးဥက္ကဋ္ဌတွေယူထားတာချေလဲတာတို့ဒါမျိုးတွေဟာစာပေါ့နော်နိုင်ငံရေးနဲ့ပတ်သက်ရဲ့ဒီအစိုးရကဟိုအကုန်လုံးသဘောတူညီချက်ရှိရှိရှိရှိသူထားလုပ်ချင်တာတို့ဘာလို့အစားအဲ့ဒီသဘောမျိုးတွေဆောင်လာတဲ့လက္ခဏာမျိုးတွေရှိတာပေါ့ဒါကကနဦးဒီစာချုပ်ရဲ့ concept မှာပဲဖြစ်နေတာဆိုလိုရင်စာချုပ်မှာပါတဲ့အဖွဲ့နဲ့ပါခွင့်ရှိတယ်လောလောဆယ်အပြည့်ရထားတယ်ဆိုတဲ့အဖွဲ့တွေနဲ့ဒီလိုဖြစ်ပြီးတကယ်တမ်းညီလာခံနေတော့လုံနေတယ်ပေါ့ဗျာဟိုဒါရလက်နက်တိုင်ထိတ်တိကောင်းဆောင်တချို့နဲ့ဟိုအစိုးရထိတ်ထိကောင်းဆောင်တချို့အချင်းအနေချင်းတဘောတူညီချက်လောက်နဲ့ပဲလုံနေတာတကယ်တော့လက်တွေ့မှာဖြစ်နေတဲ့ပြည်သူရဲ့ပြဿနာတွေဘာတွေကိုရှင်းနိုင်တဲ့လက္ခဏာမျိုးတွေကလည်းတိတ်မတွေ့ရဘူးဥမာဗျာအပြည့်ရနယ်မြေတွေထဲမှာဟိုတလောကဒီကြောက်မဲတို့ဘာလို့မှဖြစ်တယ်လူမှုဆန္ဒပြပွဲတွေပေါ့နော်စစ်တပ်ထွက်သွားတို့ဖပွန်တို့ဘာလို့မှဖြစ်တဲ့ဟာမျိုးတွေဟာတကယ်တော့ပြန်ကြည့်ရင်ဒီငင်းကြဲဆွေးနွေးပွဲတွေဟာဘလို့ဖြစ်လာလဲဆိုတော့ပထမရည်ရွယ်တော့ကအကုန်လုံးဓာတ်တူခွင့်ရေးပေါ်မူတည်တဲ့ concept မျိုးနဲ့ဆွဲတယ်လူထုပါဝင်မှုပေါ်မူတည်ပြီးရေးဆွဲခဲ့တာဖြစ်တယ်အခုကြတော့ဗျာဟိုအမျိုးသားဆွေးဆွေးနွေးပွဲတို့ပြိပခါဖြစ်နေတဲ့ဒေတာပဲပြိပခါဖြစ်ခဲ့တဲ့ဒေတာတွေမှာပဲလူထုရဲ့အတန်ဆိုတဲ့ဟာမျိုးတွေနဲ့မပါဘဲနဲ့ဟိုအပေါ်ကနေ top down လုပ်တဲ့ process ကြီးက တော့ဆောက်ဆက်သွားလို့ဖြစ်နေတယ်ဆိုတော့အဲ့ဒီဟာမျိုးကအပြစ်ရပ်ပြီးသားအဖွဲ့တွေနဲ့တွေအဲ့လိုဆက်သွားရင်တော့မှပြဿနာရှိနိုင်တယ်ဆိုတော့အပြစ်မရပ်သေးတဲ့အဖွဲ့တွေနဲ့ဆိုရင်တော့ပို့ဆိုးတာပေါ့နော်အခု concept နှစ်ခုရကြည့်မယ်ဆိုရင်တစ်ဖက်ကတော့ဒီခရိတ်ပခရက်စဲရေးတစ်ဖက်ကသူက federal တည်ထောင်ရေးဆိုတဲ့ကိစ္စမှာလည်းထူထူးလကောက်ပါပဲအဲ့ federal ဆိုတဲ့ဟာကိုကြော်လွန်ပြီးမျက်စာပြစ်တောင်းတဲ့ဟိုစကားပြောတဲ့အဖွဲ့မျိုးတွေလည်းရှိလာတာဒါကျွန်တော်တို့ရဲ့ပဂရိစိန်ခေါ်မှုပဲပေါ့နော်ပြောရင်တော့အများကြီးနောက်ဆုတ်သွားတယ်လို့ပြောလို့ရပါတယ
်အစိုးရလက်ထက်မှာငင်းကြီးလူငန်းစင်နောက်ဆုတ်သွားလားတူးတက်လာသလားကိုမောင်စုမြင်သိကြပါတယ
်အမေဒီအစိုးရလက်ထက်မှာအခုလက်နီးကြုံတွေ့ရတဲ့ပြဿနာကတပိုင်းက NCA ထိုးပြီးသားအဖွဲ့တွေနဲ့ပြဿနာဖြစ်ပါတယ်ဆိုတော့ NCA ထိုးပြီးသားအဖွဲ့တွေနဲ့ပတ်သက်လို့ကျွန်တော်2018ညီလာခံတတိယကြိမ်ညီလာခံပြီးတဲ့အချိန်မှာACSS တို့ KNU တို့ NC စွန့်ဝဲရည်ရဲ့ design နဲ့အချိန်မှာနောက်ဆုတ်သွားတယ်။ဒါတို့တို့မဖြစ်မနေကြိုးပမ်းတဲ့အခါကျတော့2020မှာတော့သဘောတူညီချက်တစုံတရာရမယ်ပေါ့ဗျာ။ရေးပါတဲ့သဘောတူညီချက်ရမယ်ရတော့အပြောနိုင်ပေမဲ့အဲ့လိုပြန်ပြီးတော့ညှိနှိုင်းနေတဲ့အခြေအနေတော့ရှိ။နော်။သို့တော်လည်းပြည်ထနာကဘာဖြစ်လဲဆိုတော့ NC မထိုးသေးတဲ့အဖွဲ့တွေနဲ့တက်ပါ။အဲ့တော့ NLD ဆိုတဲ့လက်ထက်မှာ NC မထိုးသေးတဲ့အဖွဲ့တွေကမွန်နဲ့မိုဘီလီပါတီနဲ့ LD နှစ်ပါတီ2018မှာကိုးတယ်ပေါ့ဗျာ။ဆယ်ဘွဲဖြစ်သွား။တိုးတော်လည်းကျန်းနေတာကယောက်ပိုင်း9ဖွဲ့နဲ့ကျွန်တော်တို့ KNPB နဲ့10ဖွဲ့ကျန်းနေတော့။ဒါနဲ့ပတ်သက်ပြီးပြဿနာမဖြစ်ရှင်းနိုင်ဘူးဖြစ်။အဲ့တော့ဒါနဲ့ပတ်သက်ပြီး2018ကမှာ A ပါဝင်ကျန်တဲ့လူတွေဆွေးနွေးမယ်လို့သဘောထားချတဲ့အချိန်မှာ2019ခုနှစ်တည်းမှာဒီ A ပါဝင် KNPB နဲ့ ballot paper မထိုးတဲ့၄ဖွဲ့ကိုဆွေးနွေးတယ်နော်အဲ့တော့ balance မထိုးသေးတဲ့၄ဘွဲ့နဲ့ဆူနေမယ်ဆိုတော့လည်းဒီနေ့မပြေလဲမပြေလဲတဲ့အပြင်ကိုဒီနေ့ဒီစုရရည်ညီလာကမှာ AA ကိုမဖိတ်ဘူးဆိုတဲ့အခါမှာပြဿနာပိုကြီးသွားတယ်အဲ့တော့ကျွန်တော်ကပြန်ကြည့်ရင် balance ထိုးတဲ့အစင်သက်သက်ဖွဲ့ပြည့်ပြောရင်လက်ရှိ AA ကရေးပါတဲ့ဟာဖြစ် AA နဲ့ပဲကျွန်တော်တို့ကခိုင်မာတိုက်ပွဲကြီးဖြစ်ဒီအဖွဲ့ကိုကျွန်တော်တို့ကဆွေးနွေးမယ်ဆိုလို့ရှိရင်ကျွန်တော်ဘာပြင်မလဲဒါကိုစဉ်းစားဖို့လို့ဒါမဲ့အနေဆိုရတဲ့မှာပဲဒီကိုဗစ်ကာလတင်းထန်တဲ့အချိန်မှာဒီလေဒီ AO အကြံဖက်ဖွဲ့စည်းပြင်ညာလိုက်ပြီးတယ်ပြင်ညာလိုက်တယ်။နောက်အဲ့နောက်မှာအခုလည်းပဲအကြံဖက်ဖွဲ့စည်းပြင်ညာထားလို့ကျွန်တော်မဖိတ်နိုင်ဘူးဖြစ်။ဒါ energy ဆိုရဲသဘောထားပေါ့။တမရဘက်ကလည်း AO ကိုတစ်ခိုင်းမှခြေချောင်းကမပေးဘူးသို့မဟုတ်2010ထဲမှာလည်း KNA နဲ့ထဲမှာလည်းခြေချောင်းကမပေးဘူးဖြစ်။အဲ့တော့ပြဿနာဘာလဲဆိုတော့KNA, AA, TNL, MND, Level ကိုပထမဆုံးဘယ်လိုထိုးဖို့ဆိုလို့ရှိရင်အဓိကစောင့်ကြပြဿနာ AA နဲ့ဒီအထက်ကရစေးဖြစ် AA နဲ့တစ်ခါရစေးဖြစ်မယ်ဆိုလို့ရှိရင် AA ကိုတီရှက်ခွင့်မပေးဘူးသို့မဟုတ် AA ကိုချမှတ်ဖို့ကြီးညာထားတယ်ဆိုလို့ရှိရင်ကျွန်တော်တို့ကဘာမှဆက်ဆွေးနွေးလို့မရတော့ငញ្ញန်ကြီးလုပ်ငန်းစဉ်မှာတော့အပြုတ်တက်ရေးပဲဖြစ်သွားတယ်အဲ့တော့ငញ្ញန်ကြီးလုပ်ငန်းစဉ်ကိုကျွန်တော်တို့တကယ်ဆွေးနွေးမယ်ဆိုရင်အေယူနိုင်ငံရေးထွက်ပေါက်ပေးဖို့လိုအပ်နေပြီဆိုတဲ့အချက်ကိုသတိပြုဖို့ဒါပထမစတင်ဖြစ်ပါတယ်အဲ့တော့အေယူနိုင်ငံရေးထွက်ပေါက်ပေးပြီးတော့ဒီ၄ဘွဲ့နဲ့ဘယ်လိုတွေထိုးပြီးမှသာလဲခုနမြောက်ပိုင်း9ဘွဲ့ပေါ့အေပါဒီဝါမိုင်းလာ SSD ပါမြောက်ပိုင်း9ဘွဲ့နဲ့နိုင်ငံရေးဆွေးနွေးမှုဆက်လှမ်းနိုင်မှာဖြစ်တယ်အခုလောလောဆယ်မှာတော့ဒီကိစ္စတွေမဖြစ်ရှင်းနိုင်သေးတဲ့အတွက်ငញ្ញန်ရေးလုံငန်းစရာရက်တက်နေတယ်လို့ပြောလို့ရပါတယ်
ဟုတ်ကဲ့ကျွန်တော်ဥမ္မောင်စုပဲကျွန်တော်တစ်ခုထပ်မေးချင်ပါတယ်ပြောရမယ်ဆိုရင်တော့ညီညာရေးလုပ်ငန်းစဉ်ကဥသိမ်းစိန်လက်ထက်တည်းကလှုပ်လာတာအခုစစ်စွန်းညစ်ထဲတောင်ရောက်နေပါပြီဒီပတိုင်ငယ်2010မတိုင်ငယ်ကတော့တိုင်းသားဖွဲ့စည်းတော်များနဲ့ကစစ်စိုးရလက်ထက်မှာအပြစ်ကရစေးသဘောတူညီချက်နဲ့တိုက်ပွဲတွေတော်များထိန်းထားနိုင်တယ်ပေါ့နော်မဖြစ်အောင်လို့တိုက်ပွဲကြီးကြီးမဖြစ်အောင်လို့အဲ့တော့ဒါပေမဲ့အခုဒီညီညာရေးလုပ်ငန်းစဉ်တွေလောက်ခါမှာရခိုင်လူဒေသပြည်မှာတော်တော်လေးတိုက်ပွဲတွေပြင်းထားတယ်အရသားတွေထိခိုက်ပိတ်ဆို့မှုတွေပိုများလာတယ်အဲ့တော့ဒီအခြေအနေကပြောရရင်ငင်းညာလက်ရှိငင်းညာရေးလုပ်ငန်းစဉ်ကဘယ်တစ်ခုခုမှားနေတာပဲလားဒါမှမဟုတ်တဘောအကျကျပဲဖြစ်နေတာလားဥပမာဆိုဘယ်လိုမြင်ပါလဲ
စက္ကနာဒီလိုရကျွန်တော်တို့ရခိုင်မှာဒီအခုတိုက်ပွဲတွေပြင်းထန်နေတာကြတော့သူက AA ကထိုးပေါက်လာတာ2015 16 19မှာဟောတော့တိတ်မသိသာဘူးပေါ့ဗျာနော်ဒါမဲ့တက်မလို့ပဲကကြည့်တာလဲဘာပြန်ကြည့်တယ်ဆိုတော့ AA ဒီရခိုင် AA ဒေသမှာ80ခုနှစ်ကစပြီးတော့သူတို့ဒီနေ့30ကျော်လောက်ဒီအဖြူအောင်နဲ့ထိန်းထားတယ်ဆိုရင်သူတို့ခိုင်ယူဆတဲ့ရှိတာဒါပေမဲ့2018လောက်ကစပြီးပြင်းထန်တိုက်ပွဲတွေဖြစ်ပြီးအေးကထိုးပေါက်လာတဲ့အချိန်မှာသူတို့ကလည်းအလွယ်ကူမပေးနိုင်ဘူးအလွယ်ကူမပေးနိုင်ချိန်မှာတိုက်ပွဲဖြစ်တာအချိန်တစ်ခုကတော့ဒါကတော့ကြာမယ်ဗျနော်ဒါတို့တော့ကျွန်တော်နားလည်လို့ရတယ် တော့လည်းပဲငင်းငင်းရုံးနေလို့သဘောထားရတော့ဒီကရဏကိုဘလို့ဖြစ်ရှင်းလဲဆိုပြီးတော့ကကြည့်ဖို့လို့အဲ့တော့ငင်းငင်းရောတဲ့မှာမလုံးနိုင်သေးဘူးဆိုရင်တော့ကျွန်တော်တို့ကဒီခိုင်စပွဲကတားလို့မရဘူးအချိန်တစ်ခုပြင်းထန်ဖြစ်နေဦးမယ်သဘောတော့ရှိနေတယ်
အဲ့တော့ကျွန်တော်ကိုဆိုင်ထွန်းလင်းမေးချင်ပါတယ်အခုလိုဖြစ်နေတဲ့ညီနေလုပ်ငန်းစဉ်ကစစ်တပ်ကြောင့်ပဲဖြစ်နေတာလားဒါမှမဟုတ်လက်ရှိ energy အစိုးရကုနိုင်ကညီနေပေါ်စီမှားနေတာလားလုပ်ပုံကိုင်ပုံမှားနေတာလားဘာကြောင့်ရှိ ਉ မလန်းနိုင်တာလဲကိုဆိုင်ထွန်းအောင်လင်းမြင်သိချင်ပါတယ
်ကျွန်တော်အမြင်အရပြောရရင်တော့ဥမာဒီ2015လောက်ကနေစပြီးဒီတချို့အဖွဲ့တွေကိုဓာတ်လူဆွေးနွေးခွင့်မပေးဘူးလို့ဘာလို့ကိစ္စတွေမှာတော့စစ်တပ်မှလည်းတစုံတရာတော့သူအားနေမှုရှိခဲ့တာပေါ့နော်ဒါပေမဲ့ဒီ2016မှာကြတော့ NLD ဆိုရတက်လာတော့အစိုးရတက်တဲ့နှစ်မှာသူရအဓိကရည်ရွယ်ချက်တွေကိုကြည့်အကုန်လုံးကသူကနှစ်စင်လို့လို့သူကငင်းချိုင်းနဲ့ငင်းချိုင်းနဲ့ဆိုပြီးမှသူအကြီးအကျယ်ဟိုဒီငင်းချိုင်းကသူတို့အစိုးရရဲ့ဟိုအဲ့ဒီမှာရည်ရွယ်ချက်လိုမျိုးကြွေးကြော်ပြီးတက်လာတော့မအောင်မြင်ဘူးဆိုရင်တော့အာနာကင်ဆွဲထားတဲ့လူတွေမှလည်းဒါအဓိကပြဿနာရှိတာပေါ့နော်အာနာဟိုဆိုအဲ့လိုပြောလို့တခြားတိုင်းနာလက်နက်ကင်တွေကပြဿနာမရှိတာမျိုးလို့တော့လည်းမဟုတ်ဘူးဒါပေမဲ့ဘူဝါရရေးရရပဲជីជីဥမာသူရဲ့ဟိုအလုံးအဖွဲ့တွေဖွဲ့စည်းတည်ဆောက်မှုတို့ချင်းကပ်မှုတို့ရပဲကျင်းတော့တော်တော်လေးဟို energy ဆိုးရလည်းတော်တော်လေးအားနည်းတော့လာတွေ့ရတယ်ပေါ့နော
်ကိုစိုက်ထုံးလင်ခုနပြောသွားတဲ့အထက်မှာတိုင်းသားတွေကိစ္စပါတယ်တိုင်းသားတွေဘက်ကလည်းဆိုအဲ့တော့ညီငယ်ကြီးလုပ်ငန်းစဉ်မှာတိုင်းသားတွေဘက်ကရောလိုအပ်ချက်ရှိတယ်လို့မြင်ပါလား
ဟုတ်ကဲ့တချို့ကိစ္စတွေရှိတယ်ဆိုတော့ဥမာ2015ရှေ့ပိုင်းပဲជីជីပါဒီ2016နောက်ပိုင်းပဲကြည့်ကြည့်တချို့ဟာလေးတွေတော့သူတို့မှလည်းအားနိုင်ချက်လေးတွေတော့တွေးရတာပေါ့နော်ဥပမာအားဖြင့်သူတို့ငကိုကလေးကအစုဖွဲ့လိုက်တည်ထားတဲ့ UNFC လို့မဟာမိတ်မျိုးကိုဖြတ်လိုက်တာတို့နောက်တစုပေါ်လာတာတို့ဘာလို့ကဒါငင်းကြရဲ့ရှုထောင့်ရကြည့်ပိုခတ်တာပေါ့ဟိုဆွေးနွေးနေရင်တန်လန်းတဲ့တခြားနောက်မဟာမိတ်တစ်ဖွဲ့ပေါ်တဲ့ကိစ္စတို့ဘာလို့ဒါသူတို့ရဲ့ဟိုရှင်းတန်ရပ်တည်မှုတို့ဘာလို့လဲဆိုင်ပါလိမ့်မယ်တစ်ဖက်မှာကတော့ဘို့အရေးကြီးတာတော့ဒီဒီမိုကရေစီစနစ်လည်းဖြစ်နေတော့ဟိုလူထုထောက်ခံမှုအားနဲ့ဟိုလက်ဂျစ်တမိတ်အရာမြင့်တဲ့အစိုးရရဲ့ဒီညိနိုင်နိုင်စွာတော့ပါတော့ပို့အရေးကြီးတာပါနော်ဥပမာအဖြစ်ရခိုင်မှာဆိုရင်ကျွန်တော်တို့ကမြင်တာရိုးရိုးဒီလက်လက်ကင်တဲ့ဖြစ်တဲ့ပြဿနာမျိုးမဟုတ်ဘူးပေါ့နောက်ဆုံးညာဗမာအများစုထောက်ခံထားတဲ့အစိုးရနဲ့ရခိုင်နေနဲ့ဆက်ဆံရေးပြတ်သွားတယ်ဆိုတဲ့ပုံစံမျိုးထိရောက်တာပေါ့တိုင်းနာလက်လက်ကင်တွေကလည်းရှိပါတယ်တချို့ကတည်းကဥပမာရွေးကောက်ပွဲလိုကိစ္စမျိုးတွေကိုငါတို့နဲ့လာညိဆိုတဲ့ဟာမျိုးတွေပြောတာတွေဓာရီရဆပါလေတဘောတစ်ခုကတချို့ဟာတွေကတော့သူတို့ပါပါနတ်နတ်နဲ့သူတို့နေသားတွေမှာဟိုပါတီတွေသူတို့ပါသူတို့ဟိုလူတွေအခွင့်အရေးမဆုံးရောဆုံးအောင်လုပ်ပလေးစီတို့ပါတို့ဒါမျိုးလေးတွေတော့လုံအောင်ပါပေါ့နော
်ကျွန်တော်ဒီနေရာမှာတက်နေပတ်သက်လို့လည်းမိချင်ပါလေ NLD ဆိုတဲ့လက်ထက်မှာအရင်ဦးသိန်းစင်လက်ထက်ကတော့တော်တော်လေးလေညီနေလူငါးစီမလုံနိုင်ဘူးလို့တော်များယူဆကြပါတယ်အဲ့တော့ဒီနေရာမှာတက်ရခံခဏပါနော်စစ်တက်ကတကယ်ပဲညီနေလူငါးစီနဲ့ပတ်သက်လို့ energy အစိုးရလက်ထက်မှာလူလာလာရှိရလား energy အစိုးရနဲ့ကောတကယ်ပဲပူးပေါင်းဆောင်ရွက်မှုရှိရလားကိုစိုင်းထုံးလည်းအမြင်သိချင်ပါတယ
်အဲအဲ့ဒါတော့တော်တော်များများပုံမလေးလေးပြောရင်တော့တန်ရရှိတဲ့ကိစ္စပါနော်တပိုင်းမှာတော့အစိုးရအနေနဲ့အားနည်းမှုရှိနိုင်တယ်ဒါပေမဲ့တပ်အနေနဲ့ဘလောက်အစိုးရနောက် live ပါပြီးလုံမလဲဆိုတဲ့မေးခွန်းကတော့တော်တော်များများထောက်ပြစရာရှိတယ်ပေါ့နော်အဲ့ဒါကတော့အပြစ်ရပ်ပြီးသားအဖွဲ့တွေနဲ့ကိစ္စတွေမှာလည်းရှိတယ်လို့အပြစ်မရပ်သေးတဲ့အဖွဲ့တွေနဲ့ကိစ္စတွေမှာလည်းရှိတယ်။ဥပမာအပြစ်ရပ်ပြီးသားအဖွဲ့တွေနဲ့ကိစ္စမျိုးတွေကိုကြည့်ရင်အပြစ်ရပ်ခိုင်မာရေးတို့နေရာတတ်မှတ်ရေးတို့လိုအရေးကြီးတဲ့ကိစ္စတွေမှာအစိုးရကိုယ်တိုင်ကတပ်ကိုအကုန်လုံးလွှဲထားလိုက်တဲ့ပုံစံမျိုးတွေပေါ့နော်။အဲ့နေရာမျိုးကြတော့အစိုးရနဲ့တပ်နဲ့ကသဘောထားအတူတူပဲဆိုတဲ့ပုံစံမျိုးထွက်သွားတဲ့ဟာမျိုးလေးတွေလည်းရှိတာပေါ့တချို့ဟာကတော့နည်းနည်းသူတို့မူဝါဒကွဲတရားဘာတရားတော့ရှိတယ်ဥပမာရခိုင်ကိစ္စဆိုတာမန်ရခိုင်တွေကိုမင်းဟာအစိုးရပဲလာလာတပ်ပဲလာလာဟိုမင်းတို့လူမျိုးတွေကသဘောထားအတူတူပဲဆိုတဲ့ပုံစံမျိုးပေါက်သွားတဲ့ဟာမျိုးလေးတွေလည်းရှိတာပေါ့နော်
ဟုတ်ကဲ့ဒါဆိုရင်လေလာမှုတွေကတော့ရခိုင်ကိစ္စမျိုးမှာဆိုလို့ရှိရင်အစိုးရနဲ့တက်ကတဲ့ဘော်ရဲလုံနေရမှာဟုတ်ဘူးလားဘယ်လိုယူဆလို့လဲကိုဆိုင်တော်လဲ
ကျွန်တော်ယူဆမှုရတော့အစိုးရနဲ့တက်နေရခိုင်လိုကိစ္စမျိုးမှာတိတ်တဘောထားချင်းမကွာဘူးဗျဟိုကွာရင်တော့ပါစနစ်အနေငယ်လေးပဲကွာနေတယ်တော်တော်များများတူညီတယ်လို့ပြောလို့ရပါတယ
်ပြောရမယ်လို့အနေအစိုးရတက်လာတဲ့ကဒေါ်ဆန်းစုကြည်ကိုယ်တိုင်ကငင်းငယ်လုပ်ငန်းစဉ်ကိုဦးစားပေးပြီးတော့ဆောင်ရွက်မယ်ဆိုပြီးတော့ပြောသွားပါတယ်လုံလဲလုပ်ပါတယ်ဒါပေမဲ့အခုလိုအခြေအနေဖြစ်တာဟာအဲ့ဒီအစိုးရဘက်ကဘလုတ်တက်မကင်တက်ဖြစ်တာလားဒါမှမဟုတ်မူဝါဒမှားယွင်းနေလို့လားဦးမော်မော်ဆိုဘလို့မြင်ပါလဲ
ဟုတ်ကဲ့ NLD အစိုးရလက်ထက်မှာညီညာရေးလုပ်ငန်းစဉ်ကို လုံဖို့လူရွေးတဲ့အခါမှာလူရွေးတဲ့လူကမဒီတခြားလုံးမှလူမငြင်းဘူးလို့ပြောလို့ရပါတယ်ဆိုတော့နှိုက်ချင်ရင်သူသိစိတ်လက်ထက်မှာဆိုဒီဘုရားမင်းတယောက်တည်းစာသုံးလို့ပါတော့တော့ NLD အစိုးရလက်ထက်မှာကျတော့ NRPC မှာဒုက္ခသုံးအောင်ထားတယ်ဒေါက်တာတမျိုးဝင်းဦးကျော်တင်းဆွေတော့ဥပဒေတော်ဘုရားအဲ့လူတွေကတခြားလုံးမာဆိုလို့ရှိရင်ကျွန်တော်ငယ်ငယ်လုံမှာဆိုမှကြည်အစောပိုင်းကလာမှာဒေါက်တာတမျိုးဝင်းကိုတွေ့ရတယ်ဆူနီဝဲတွေမှာအလဲပိုင်းလောက်မှာဥကျော်တင်ဆွေတွေ့ရတယ်အခုနောက်ပိုင်းမှာသူဝင်လုံတာတွေ့ရဆိုတော့ဒီငယ်ငယ်လုံမှာဆိုမှဒီတာဝန်ယူရတဲ့လူမငိမ့်တာ NLD အစိုးရအတွက်ဆိုလို့ရှိရင်ငယ်ငယ်လုံမှာဆိုအားနဲ့ချက်ကိုမြတ်ပါဒါကပထမချက်ဒုတိယချက်မှအနေနဲ့ပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့ကဒီငယ်ငယ်လုံမှာဆိုမှတိုင်းသားတွေနဲ့ဆွေးနွေးတဲ့နေရာမှာဘယ်ဟာကိုစောင်းပေးဆွေးနွေးမလဲဆိုတဲ့နေရာမှာဘယ်ဟာကိုလုံဦးစားပေးလုံမယ်ဆိုတဲ့နေရာမှာအဲ့ဒီအနေနဲ့ဥဆောင်နိုင်သွားတော့နည်းတယ်။ तू ကတတ်မလို့ရဲ့သဘောတော့ကိုနဲ့ကြည့်ရတာအရင်များတယ်လို့မြင်ပါတယ်။လက်တွေ့ဆွေးနွေးပွဲတွေမှာပဲဖြစ်ဖြစ်လုံဆောင်နေတာလည်းပဲကိုလက်တွေ့ဒီလုံဆောင်နေတာပဲဖြစ်ဖြစ်သူကအဲ့ဒီအစိုးရအနေနဲ့လွတ်လွတ်ကျွတ်ကျွတ်လောက်တာတယ်တတ်မလို့ရဲ့သဘောတော့ငဲ့ငဲ့ကြည့်ပြီးလုပ်တဲ့အခါမှာတော့ဒီငြိမ်းလုံငန်းစရာတရွတ်ဆွေးနေရလို့မြင်ပါနောက်တရတခုအနေနဲ့ပြောမယ်ဆိုရင်ဒါငင်းငင်းလုပ်ငန်းစဉ်တွေတော့မဆိုင်တော့ဘူး။သူက NLD ဆိုအနေနဲ့တက်လာပြီးတဲ့ခါမှာသူကတိုင်းရပါတီတွေသူကမြို့တော်ဥရေတွေတိုင်းရပါတီကိုဆွေးနွေးပွဲနိုင်ငံရေးပါတီတွေကသဘောထားပြီးဆွေးကြည့်တာတခါမှမဖြစ်ဘူး။သူကရေကောက်ပွဲအနိုင်ရပြီးတဲ့ဒီနေ့ထိဒီမြို့တော်ကဒီဥရေတွေမှာဝင်လာတဲ့တိုင်းရပါတီတွေကိုတော့ဆွေးနွေးပွဲသူကနိုင်ငံရေးဆွေးနွေးပွဲတွေပြသဘောထားပြီးဆွေးနွေးတာမရှိတဲ့အချိန်မှာလက်တော်ရလက်နက်ကင်ဖွဲ့စည်းပြီးအနေနဲ့ဒီလိုအချိန်ကြီးမျိုးမှာဂန်းလူကြီးလူရှိပါမလားဆိုရယ်တန်လျာတွေအများကြီးဖြစ်စီတာလေအကြောင်းချက်ချက်ဖြစ်ပါတယ်အဲ့တော့တစ်ဖက်ကပြောမယ်ဆိုလို့ရှိရင် NLD အနေနဲ့တန်လာပြည်နဲ့ပတ်သက်ပြီးလှုပ်ဆောင်တဲ့နေရာမှာအားအနေဆုံးချက်ကတော့ကျွန်တော်တို့ဒီဥခြေကဥတွေပြမှာပုံမှန်26တက်ဒီပုံမှန်26တက်ဆိုတာကတကယ်တမ်းကဘာလို့လဲဆိုတော့တန်လာရိုးနေချိန်တော့တန်လာပြည်နယ်မှာတန်လာတွေကနေပြီးတော့သူရဲ့ဝင်းကြီးကျုံနဲ့အစိုးရကိုရေကောက်တမြောက်ခွင့်မှာဒါနဲ့ပတ်သက်ပြီးတော့ဒီ NLD ဆိုတာ NLD နင်းနေတာတော့သူအကြောင်းပြချက်တင်နေတာမပေးဘူးပေါ့ဗျာတော့လက်မခံဘူးဆိုရင်တိုင်းသားတွေကဒါကိုတွတ်သွားကြတယ်ဗျာနော်ဒါမျိုးမြို့ဝါချီတယ်အဲ့တော့တော်ရဲကလူတွေနေနေမြို့ဝါလူပြောင်တော့ပေးမပေးရင်ငါတို့လက်နက်ကင်စားတဲ့လူတွေရောခွင့်ပေးမှာမလားဆိုတာတန်လျာတွေအကြိုင်းမြင်ပါတယ်ဒီလိုအချိန်တွေမြို့မှာ NLD နင်းတဲ့ policy အမှားတချို့ကတော့ကျူးလွန်ခဲ့ပါတယ်ဒါတွေကိုပြန်သုံးသပ်တဲ့မူတော့ပ
ါနီးနာရောက်ကိုမူပါဒရောက်ကိုအားလိုက်ချက်တီကျုံခဲ့တယ်ပေါ့ကျွန်တော်ကိုဆိုင်ထွန်းအောင်လည်းနောက်ဆုံးပြီးချင်ပါတယ်ခင်ဗျာသူသိသိလက်ထက်ကတော့ NLD ကဘလောက်ဘာကြောင့်ခြေတက်တော်လေးမစမ်းနိုင်တော့လဲကိုဆိုင်ထွန်းအောင်လည်းအမြင်သိချင်ပါတယ
်အဓိကအားဖြင့်တော့သူကပထမတစ်ချက်အနေနဲ့ပြောရင်ဟို NLD ဆိုရရဲ့အစောပိုင်းခြေလမ်းတွေကိုကြည့်တယ်ဘာသွားတွေ့ရလဲဆိုတော့ဥမာမောင်ဆိုးပြောခဲ့လို့ပဲဒီဥမာအတန်တက်နိုင်တဲ့ပါတီတွေဘာတွေကိုသူဆွေးလဲမဆွေးနေခဲ့ဘူးဟိုအာနာခွဲဝေကြီးလဲဟုတ်ဒီပတ်တီမလုပ်ခဲ့ဘူးပေါ့ဗျာ2015မှာအတန်တက်ကိုသားပြုနိုင်တဲ့တိုင်းသားပါတီလေးတွေရှိတယ်အဲ့ဒီအချိန်မျိုးမှာ तू က27ပင်လုံဆိုပြီးမှ तू အဖေရဲ့ဒီ legacy ကို तू ဆက်ခံလို့ပါလို့လည်းလုပ်တယ် तू လုပ်ရင် तू အကုန်အောင်မြင်မယ်လို့ကိုကိုအထင်ကြီးစိတ်တွေများခဲ့လားမသိဘူးဗျာတနိုင်ငံလုံးမှာသူတို့ရဲ့လူထုထောက်ခံမှုတွေများတယ်ဆိုတော့ဥမာမြို့ပေါ်မှာဗျာ state sponsor နဲ့ဒီ27ပင်လုံး campaign တွေပါတွေလုပ်တယ်အဲ့လိုမျိုးလုပ်ရင်သူတို့ရမယ်လို့တွက်များတွက်ခဲ့လားလို့ကျွန်တော်တော့ထင်တယ်ဒါပေမဲ့အဲ့ဒီဟာတကယ်တမ်းပြောရရင်တိုင်းသားဒေသတွေမှာတကယ်ဖြစ်နေတဲ့အခက်အခဲတွေဖြေရှင်းဖို့တို့ဘာလို့အတွက်မျိုးအထိတာသွားမှာတော့မဟုတ်ဘူးပေါ့နော်ဆိုလိုရတဲ့ဖက်ကဟိုသူတို့အာနာလွဲပြောင်းနေပါတယ်မှာသူတို့တတ်တူပါတော့နဲ့သူတို့ဘလို့တဘောတူညီမှုတွေရှိခဲ့လဲဆိုတာမျိုးမသိဘူးဒါပေမဲ့အစောပိုင်းခြေလမ်းနေရာအဲ့ဒီခြေလမ်းမျိုးတအားဆန်တယ်ဥပမာအားဖြင့်2016လောက်ကလေးကဥပမာဘန်ကောက်ပို့တရင်တဘုတ်မှာကျွန်တော်တို့တွေ့ရလို့ပေါ့ဗျာကချင်မှာဖြစ်နေတဲ့ဒီဂီဒွန်တို့ပါတို့တိုက်တဲ့တိုက်ပွဲတွေကိုအစိုးရတိုက်မိတ်ပေးတယ်ဆိုဟိုဆိုတဲ့ဟာမျိုးတွေပေါ့အစောပိုင်းကလေးကဒါမျိုးလေးတွေထွက်ခဲ့တာရှိတယ်ပေါ့နော်အဲ့တော့တစ်ဖက်ကသူလှုပ်နေတဲ့ငြင်းငြိုင်းဖြစ်စဉ်ဟာဘာတန်တရားဝင်တရားရှိလဲဆိုတော့အဲ့ဒီကာလတွေကတန်တရားဝင်တရားရှိတဲ့အချက်ကဘာလဲဆိုတော့ဟိုရတော့ခဲ့ရင်ဒါဂုံတရင်ရနိုင်ငံရေးတိုက်ခါရကြီးပါမလို့လှုပ်တာလားတစ်ဖက်မှာလည်းမူဝါဒတွေခိုင်ခိုင်မာမာမရှိဘူးအားနည်းချက်တွေရှိတယ်ဟိုလူမှန်နေရာမှာလည်းမထားတူတတ်ဘူး institution တွေမဆောက်ပဲနဲ့ တေချာမဆောက်ပဲနဲ့လုပ်ခဲ့တာပေါ့နော်အဲ့ဒီဟာအစပိုင်းကလေးကမြည်ခဲ့ရတာနောက်ပိုင်းမှာကျတော့ तू ကထရန့်ကဘယ်လိုပြောင်းသွားလဲဆိုတော့ဥသိမ့်စိန်လက်ထက်ကဒက်ပူဆိုတာပထဝီနိုင်ငံရေးနဲ့တွက်ရင်ဥသိမ့်စိန်လက်ထက်မှာဒီကျွန်တော်တို့ငင်းကြိုင်းရဲ့ဘော်လုံးကိုထိုင်းနယ်ဇက်ကအဖွဲ့တွေဒီမှာပဲတေချာတည်ထားခဲ့တာဖြစ်ပြီးမှဒီတရုတ်နယ်ဇက်ဘက်ကိုအရောက်သိမ့်မခံခဲ့ဘူးဒါပေမဲ့2015ကိုကန့်အရေးကိုကန့်ကိစ္စပေါ်လာတော့ဘော်လုံးကဟိုပေါ့ဗျာဘော်လုံးစကားနဲ့ပြောရင်ဘော်လုံးကဒီတရုတ်နယ်စပ်ဘက်ကအလေးတာလာတဲ့ဟာမျိုးတွေစဖြစ်လာတာပေါ့နော်အဲ့တော့ NLD ဆိုရအောင်ကြည့်ရင် तू ကအဲ့ဒီဟာမျိုးတွေနဲ့ဒီပထဝီနိုင်ငံရေးနဲ့ဒီတိုင်းနာရေးအဆက်ဆက်တွေပြိပကအဆက်ဆက်တွေနဲ့ပတ်သက်လို့လည်း तू ဘာမှတေချာပြင်ခဲ့တာမတွေ့ရဘူးဥပမာတရုတ်ကိုလိုက်ရောရင်ဒီတိုင်းနာလက်နက်ကန်တွေအပြည့်ရမယ်ဆိုတဲ့မူမျိုးကိုလည်း तू 2019လောက်ကနေစပြီးမှ तू ချိတ်ကတ်တာပဲအခုထိလည်းမအောင်မြင်ဘူးဒါပေမဲ့တကယ်လက်တွေ့မှာအဲ့ဒီအခြေအနေမျိုးနဲ့တချို့မနီယိုးစဲဝေးရွားတဲ့ဟာမျိုးလေးတွေလည်းအများကြီးတွေ့ရတာပါเนาะတစ်ဖက်မှာလည်းတက်ကိုသူမထိန်းနိုင်ဘူးပေါ့ဗျာတက်ကိုအလိုလိုက်ရတာလည်းများတယ်ဆိုတော့စုံလုံးရတော့သူ့မှာမူဝါဒရေးရလဲအားနေချက်ရှိလို့ဒီအတွက်ဟိုစေတနာရောတကယ်ပါရဲ့လားတကယ်အောက်ကအခြေအနေမှန်နေရောတကယ်သိနားလဲခဲရလားဆိုတာတော့ကျွန်တော်တော့တန်တရားဝင်တယ်ဗျာ
အဲ့ဒီအစိုးရလက်ထက်ညီနိုင်ရေးလုပ်ငန်းစဉ်အခုလာမဲ့ဇုတ်ထအချိန်ပြည်လုံးညီလာခံညှော်လင့်ချက်စရတွေကိုဆွေးနွေးခဲ့ကြတာဖြစ်ပါတယ်မြမကြီးလေးလာသူဥမ္မောင်မောင်ဆိုးနဲ့ပျော်စု Institute ကသူတည်သည့်စိုင်းထွန်းအောင်လင်းတို့ဆွေးနွေးကြတာပါကျွန်တော်ကသားညစ်ဦးပ
ါစီစဉ်နေနဲ့ပတ်သက်ပြီးတော့ဝေဖန်ချန်ပေးစာရေးခြင်းနဲ့ VOE ကနေမြတ်တာဒေလက်ဆောင်ပါခြင်းနဲ့နေ့စဉ်ကျင်းလည်ဘဝမှာတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနဲ့ပတ်သက်ပြီးတော့ရင်ဖွင့်စာရေးသားခြင်းကြရယ်ဆိုရင်တော့ VOE ကိုစာရေးသားနိုင်ကြပါတယ်ရှင်။ကျမတို့ VOE မြန်မာဝိုင်းလိပ်စာက VOE မြန်မာဝိုင်းစီစဉ်တဆင့် American တန်ယုံအမှတ်130တက္ကသိုလ်ရိပ်သာလန်ကမာရွတ်မြို့နယ်ရန်ကုန်မြို့ဖြစ်ပါတယ်ရှင်။ email ရေးပို့မယ်ဆိုရင်လည်း email လိပ်စာက bemis@voanews.com ဖြစ်ပါတယ
်ဒီနေ့ညပိုင်းအတွက်ပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲအခုတော့သတင်းချင်းချုပ်ကိုကျွန်တော်ရန်တိုင်းကအချိန်ညာပြီးသွားမှာဖြစ်ပါတယ်ကုလသမဂ္ဂကအီရန်နိုင်ငံဘော်မှာလက်နက်တင်ပို့ရောင်းချဖို့ပြင်ပထားတာကိုသတန်းတူဖို့အတွက်လုံခြုံရေးကောင်စီမှအမေရိကန်ဘက်ကကြိုးပမ်းမှုဟာတောက်ကြနေကအရေးနိုင်သွားခဲ့ပါတယ်။ဒါကြောင့်အမေရိကန်အစိုးရအနေနဲ့အီရန်ဘော်မှာအရင်ကချမှတ်ထားတဲ့နိုင်ငံတကာတံခါးပိတ်ဆို့မှုတွေကိုပြန်ပြီးတော့ချမှတ်လာနိုင်ဖို့ရှိနေပါတယ်။ဗေဂန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကတော့ကုလသမဂ္ဂလုံခြုံရေးကောင်စီဟာနိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးကိုထိန်းသိမ်းဖို့အတွက်သူ့ရဲ့လုပ်ပိုင်ခွင့်အာဏာကိုကျဉ်းသုံးဖို့ပြက်ကွက်ခဲ့တယ်ဆိုပြီးတော့ဝေဖန်လိုက်ပါတယ်ခင်ဗျာ။မေဂန်မီတော်သူ့မှာလာမယ့်လို့မာလာမှာချင်းပါမယ်ရွေးကောက်ပွဲကိုစားလိုက်ကနေမဲပေးတာလေးဟာအချင်းမီရောက်ဖို့အားမမခံနိုင်ပဲနှောင်းလေးကြံ့ကြာနိုင်တယ်လို့မေဂန်စာဖို့လုပ်ငန်းကပြည်နယ်လေးကိုသတိပေးလိုက်ပါတယ်။ကာယောဂါကြောင့်လူတော်များများကရွေးကောက်ပွဲကိုစားလိုက်ကနေမဲပေးဖို့လှုပ်လာနေချိန်မှာပဲအခုလိုသတိပေးလိုက်တာဖြစ်ပါတယ်။မေဂန်စာဖို့လုပ်ငန်းကဝါရှင်တန်ဒီစီမြို့တော်နဲ့ပြည်နယ်46ခုကိုအခုလိုသတိပေးလိုက်တာဖြစ်တယ်လို့ဝါရှင်တန်ပို့သတင်းစာကဖော်ပြပါတယ်ခင်ဗျာ။ကွာရောမှာ COVID-19 ရောအခုစက္ကန့်သူ22သန်းကျော်သွားပြီဖြစ်တယ်လို့ John Hopkins တက္ကသိုလ်ကပြောလိုက်ပါတယ်။အမေရိကန်ပြည်ထောင်စုကတော့ရောဂါအခုစက္ကန့်သူ 9.3 သန်းကျော်နဲ့ကွာရောမှာရောဂါအခုစက္ကန့်မှုအများဆုံးနိုင်ငံဖြစ်ပါတယ်။အိန္ဒိယမှာတော့ဘရာဇီးနိုင်ငံကရောဂါအခုစက္ကန့်သူ 3.2 သန်းနဲ့ဒုတိယအိန္ဒိယနိုင်ငံက 2.5 သန်းနဲ့တတိယနေရာမှာရှိနေပါတယ်ခင်ဗျာ။ဒုတိယကွာစစ်ပွဲမှာဂျပန်လက်နက်ချကြောင်ချီညာခဲ့တာ85နှစ်ပြည့်တဲ့ဒီနေ့မှာပဲအထက်ကဖြစ်ရတဲ့အတွက်အင်မတန်နှောင့်နှောက်ရမိတယ်လို့ဂျပန်အေဂရစ်နာရိုဟီတိုကပြောလိုက်ပါတယ်။ဒီနေ့တိုကျိုမြို့တော်မှာပြုလုပ်တဲ့ထိမ့်မှန်ခန်းသားမှာအထက်ကဖြစ်ခဲ့တာမျိုးတွေထပ်မဖြစ်ဖို့မျှော်လင့်တယ်လို့အေဂရစ်နာရိုဟီတိုကပြောပါတယ်။အထက်ကဖြစ်ခဲ့တာတွေကိုပြန်ကြည့်တဲ့အခါမှာသူ့အနေနဲ့အင်မတန်နှောင့်နှောက်ရတယ်လို့ခံစားရကြောင်းနဲ့စစ်တပ်ကိုနောင်ပယ်တော့မှထပ်မခံရဖို့သူလိုက်လိုက်လေးလေးမျှော်လင့်ပြီးစစ်ပွဲမှာတည်ဆုံးတဲ့သူတွေအတွက်လည်းစိတ်မကောင်းကြောင်းပြောကြားသွားပါတယ်။အိန္ဒိယနိုင်ငံမှာ COVID-19 ရောဂါကာကွယ်ဆေးစမ်းသပ်မှု၃ခုကိုလုပ်နေတယ်လို့ဝန်ကြီးချုပ်နရင်ဒရာမိုဒီကလွတ်လပ်ရေးနေ့မိန့်ခွန်းမှာပြောကြားသွားပါတယ်။သိပ္ပံပညာရှင်တွေကဆေးကိုတည်ပြူရာနဲ့အမြောင်များထုတ်လုပ်ဖို့အသင့်မဲ့လို့သမိုင်းဝင် Red Fort အနီးရောင်ခန့်တဲ့နေရာမှာကျင်းပတဲ့84နှစ်မြောက်လွတ်လပ်ရေးနေ့အခမ်းအနားမှာဝန်ကြီးချုပ်မိုဒီကပြောကြားသွားခဲ့ပါတယ်ခင်ဗျာ။စနေနေ့ညပိုင်းအတွက်စီစဉ်လေးကတော့ဒီလောက်ပါပဲ COVID-19 အရေးပေါ်အခြေအနေအရဗီဒီယိုမြန်မာပိုင်းစီစဉ်လေးကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ပုံမှန်တင်ဆက်နေကြည6နာရီခွဲကနေ9နာရီစီစဉ်ကိုလက်လုံးမှာယာယီရဆိုင်ထားမှာဖြစ်ပြီးတော့ညဘက်9နာရီကနေ10နာရီနဲ့မ မနက်6နာရီကနေ9နာရီအစီအစဉ်လေးကိုပဲတင်ဆက်ပေးသွားမှာဖြစ်ပါတယ်။ VOE အစီအစဉ်လေးကိုနားဆင်ကြည့်ရှုအားပေးတဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ညီမပ
This program has come to you from the Voice of America, Washington.